Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တော်ရှင်များရှင် VO American တက္ကသိုလ်2023ခုနှစ် January လ24ရက်အင်္ဂါညပိုင်း VO မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 1925နဲ့32တို့အပြင် line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမှာကတောင်းဝင်မှုစီစဉ်အမှုဖြစ်တောင်းဝင်ယူတက်ဆက်ပေးပါပါရှင်
။ကျွန်တော်တပောင်သားမှာအနည်းခတ်သိကင်းငိမ့်ကြပါစေခင်ဗျာ။ဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့စစ်ကောင်စီကစီစဉ်ထားတဲ့ထွေထွေရေကောက်ပွဲတွေဒီနှစ်အတွင်းကျင်းပဖြစ်မယ်ဆိုတာတတ်အံ့မပြောနိုင်ဘူးလို့စစ်ကောင်စီကပြောလိုက်ပါတယ်။ယူကရိန်းဆွေးအဖွဲ့အတွင်းရာဇူးနဲ့အပြောင်းလဲတွေလှုပ်ဆောင်မယ်လို့တပ်ပရကဒီကနေ့ပြောဆိုပြီးမကြာခင်မှာပဲအစင်းမြင့်ယူကရိန်းရာရှိတချို့ရာဇူးကနှုတ်ထွက်သွားကြပါတယ်။ဂျာမန်လုပ်လီယိုပတ်တင်ကားတွေပို့တဲ့အခါမှာအတုံးပြူနိုင်ဖို့အတွက်ပို့အစင်သစ်ဖြစ်နေတဲ့မိဖက်တိုင်းပြည်တွေကယူကရိန်းစစ်တပ်ကိုစတင်လေ့ကျင့်ပေးလို့ရပါပြီလို့ဂျာမနီကာကွယ်ဝင်ကြီးကဒီကနေ့ပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုအလိမ္မာနဲ့ပဲတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုချက်တွေနဲ့ပတ်စင်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်ထဲမှာတော့စစ်ကောင်စီစီစဉ်ထားတဲ့2023အထွေထွေရွေးကောက်ပွဲကိုဒီနှစ်ထက်ကျင်းပဖို့မသိမကြမရေရာဖြစ်နေပါတယ
်မရပါဘူးစူးစမ်းလှုပ်ဆောင်လျက်ရှိတယ်လို့ကျွန်တော်ပြောချင်းမှချက်ပါတယ်အိုက်ကြထဲမှာအဖြစ်အမောက်လုပ်ငန်းတွေမျိုးစုံရှိတယ
်မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက video ကိုပြောသွားတာပါဒီကြောင့်ဆက်သွယ်မင်းမြတ်ချက်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ဒီသတင်းနဲ့အတူ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေ့ဆုံတာအပါအဝင်ရန်ကုန်မန္တလေးအမြန်လမ်းမှာစစ်ကောင်စီစစ်ကြောရေးတာဝန်ခံဗိုလ်မှူးနဲ့အဖွဲ့အသက်ခံရတာဖျားတုံးစုမျိုးကစစ်ကောင်စီရုံးတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခတ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥတည်မောင်းတက်နဲ့အတူတင်ပြပြချင်းညပေးပါပါရှင
်။စစ်ကောင်စီကစီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲတွေဒီနှစ်တွင်ကျင်းပပြည့်မယ်ဆိုတော့တတ်အမပြောနိုင်သေးဘူးလို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOE ကိုအခုလိုပြောပါတယ်။
ကျင်းပနိုင်ွယ်ရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမူတည်နေတယ်ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အနေနဲ့စူးစမ်းလှုပ်ဆောင်လျက်ရှိတယ်ဖြစ်နိုင်တဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်လျက်ရှိတယ
်စစ်ကောင်စီရဲ့ဂရီးကဝဲအတိုင်းရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းနေပေမဲ့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကရွေးကောက်ပွဲကိုဆန့်ကျင်ဖို့အကြေညာချက်ထုတ်ပြန်ထားတာကြောင့်အနောက်ဆက်တွေရှိနေတယ်လို့လည်းပြောပါတယ်တရင်လို့လောက်ခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုအကျဉ်းချထားပြီးအနာသိစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ကအသိမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနတိုင်းပင်ခံပုဂ္ဂိုလ် Derek Shorey က VOA ကိုပြောထားပါဗျ။2008ဖော်စည်းပုံအရရေးပေါ်ခြေနေညင်ညာပြီးအနာသိမ်းထားတဲ့စစ်ကောင်စီဟာလာမယ့် February လ1ရက်နေ့မှာတက်တန်းနှစ်နှစ်ပြည့်မှာဖြစ်ပြီးရွေးကောက်ပွဲမကျင်းပရင်အာဏာကိုဘလို့ဆက်လက်ကင်ဆယ်ထားမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး။2023ခုနှစ်အတွင်းရွေးကောက်ပွဲကျင်းပဖို့အတွက်လူရည်စည်ရင်ကောက်ယူတာတွေကိုမြို့နယ်အလိုက်ဇန်နဝါရီအစပိုင်းမှာဆောင်ရွက်ခဲ့ပါတယ်။ဇန်နဝါရီ9ရက်နေ့ကလေးကဆရာနာရှင်စက်ကြီးအဖွဲ့တွေကတိုက်ခိုက်တာကြောင့်အဲဒီလိုလူရည်စည်ရင်ကောက်သူ9ဦးသေဆုံးခဲ့ပြီးအစိုးရဝန်ထမ်း၄ဦးအဖမ်းခံခဲ့ရတယ်လို့စစ်ကောင်စီလိုလားတဲ့မီဒီယာတီးကြလွတ်လပ်တဲ့မီဒီယာတွေနဲ့ဆရာနာရှင်စက်ကြီးခုခံရေးအဖွဲ့တွေကိုကိုးကားပြီး AP သတင်းဌာနကဇန်နဝါရီ23ရက်နေ့ကပြောပါတယ်။မျိုးသားညီညွတ်ရေးအစိုးရ NUG နဲ့တခြားမြန်မာဒီမိုကရေစီရေးလှုပ်ရှားကြတဲ့အဖွဲ့တွေကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုစတင်ကြဖို့စော်ဩထားပါတယ
်။ယူကရိန်းအစိုးရအဖွဲ့အတွင်းယာဒူးနဲ့လူအခွင့်လူအပြောင်းလဲတွေလှုပ်ဆောင်မယ်လို့သမရဗိုလာဒီမီယာဇလန်စကီကဒီကနေ့ပြောဆိုအပြီးမကြခင်မှာပဲအစစ်အမြစ်ယူကရိန်းအရာရှိတချို့ယာဒူးကနှုတ်ထွက်သွားကြပါတယ်။ယူကရိန်းတပ်ဖွဲ့တွေအတွင်းထောက်ပံ့ပေးရေးတာဝန်ယူထားတဲ့ဒုတိယကာကွယ်ရေးဝန်ကြီးဖတလာရှပိုဗလိုယာဒူးကနှုတ်ထွက်သွားပါတယ်။စာတောက်ကုံဝယ်ယူရမှာအာဂရီလိုက်စားမှုတွေရှိခဲ့တဲ့ဆိုရဲဆွဆွဲမှုတွေထွက်ပေါ်နေပေမဲ့သူကတော့အဲ့ဒီကိစ္စကိုညှင်းဆူထားပါတယ်။တမရယုံဒုတိယအညွှန်ကြားရေးမှူးခရီကိုတိုင်မွန်ရှန်ကိုနဲ့လက်ထောက်အစိုးရဆွဲချရှေ့နေချုပ်အိုလစ်ဆေးစီပေါ်နန်ကိုတို့နှစ်ဦးလည်းယာဒူးကအတီးအီးနှုတ်ထွက်သွားကြပေမဲ့ဘာကြောင့်အခုလိုနှုတ်ထွက်တယ်ဆိုတာတော့ထုတ်ဖော်ပြောဆိုကြခြင်းမရှိပါဘူး။အစိုးရဝန်ကြီးဌာနအတီးအီးမှတာဝန်ထမ်းဆောင်နေကြသူတွေအဲ့ဒီဌာနတွေရဲ့ ဖွဲ့စည်းအုပ်ချုပ်ပုံတွေနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုဒီကနေ့မှရောအနာဂတ်မှာပါကျွန်တော်တို့ချကြရမှာပါလို့သမ္မတဇလန်စကီကတိုင်းပြည်ကိုနေ့စဉ်ပြောကြားတဲ့မိန့်ခွန်းအတွင်းတနင်္လာနေ့ကထည့်သွင်းပြောကြားခဲ့ပါတယ်ရှင
်ဂျမန်ဒော့လီယယ်ပတ်တင်ကားတွေကိုပို့ပေးတဲ့အခါအသုံးပြုနိုင်ဖို့အတွက်ပို့ဖို့အဆင်သင့်ဖြစ်နေတဲ့မိတ်ဖက်တိုင်းပြည်တွေကယူကရိန်းစစ်တပ်ကိုစတင်လေ့ကျင့်ပေးလို့ရပြီလို့ဂျာမနီကာကွယ်ဝန်ကြီးဘော်ရစ်ပစ်တိုရီယပ်စ်ကဒီနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်အဒီလိုတင်ကားတွေပို့မဖို့ဆုံးဖြတ်ချက်ကတော့မကြသေးပါဘူး။ပိုလန်နိုင်ငံကအဲ့ဒီတင်ကားတွေပို့ဖို့အတွက်ဂျာမနီရဲ့ခွင့်ပြုချက်ကိုတောင်းခံထားတယ်လို့ပိုလန်ကာယဝွေကြီးမာရီယပ်စ်ဘလတ်ဆက်ကဒီနေ့မှာပဲပြောပါတယ်။အဒီလိုတောင်းဆိုချက်ကိုဂျာမနီကလက်ခံရရှိထားပြီးဖြစ်တယ်လို့ Twitter လူမှုစာမျက်နှာပေါ်မှာပိုလန်ကာယဝွေကြီးကရေးခဲ့တာပါ။ဒါပေမဲ့ဒီကိစ္စမကြပြီးဆုံးဖြတ်မယ်လို့မျှော်လင့်ကြောင်း NATO အဖွဲ့အကြီးအကဲ Jens Stoltenberg ကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်။ယွန်စတိုတန်ဘတ်ကဘာလင်ကိုရောက်ရှိနေပြီးယူကရိန်းကိုပုံမိုတိုးတက်တဲ့စနစ်နဲ့လက်နက်ကြီးတွေမြန်မြန်ပုတ်ပေးရမှရမှာဖြစ်တယ်လို့သူကဆိုပါတယ်။တိုက်ပွဲဝင်တင်ကားတွေအကြောင်းကိုမဟာမိတ်တွေကြားမှာဆက်လက်ဆွေးနွေးနေပြီးမကြမီအဖြစ်အပျက်ကိုရရှိပါလိမ့်မယ်လို့ NATO အဖွဲ့အတွင်းမှချုပ်ကပြောပါတယ်။ရုရှားအစိုးရကတော့အခုလိုတင်ကားတွေပို့တာဘာမှကောင်းလာစရာမရှိဘူးလို့ဆိုပါတယ်။ရုရှားသမ္မတပူတင်ကသူ့ရည်မှန်းချက်တွေကိုပြောင်းလဲလိုက်တဲ့လက္ခဏာမရှိသေးပါဘူးလို့ NATO အဖွဲ့အတွင်းမှချုပ်စတိုတန်ဘတ်ကဘာလင်မြို့ပါပဲဒီကနေ့ပြောပါတယ်။ရရှိတီတန်းနဲ့ငင်းညာရဲ့ရရှိဖို့တခုတည်းသောနီလန်ကတော့စစ်မြေပြင်မှာသူမနိုင်နိုင်ဘူးဆိုတာကိုပူတင်ရှင်းရှင်းလင်းလင်းမြင်လာအောင်လုပ်ဖို့ပဲဖြစ်ပါတယ်လို့ယွန်စတိုတန်ဘတ်ကပြောပါတယ်ခင်ဗျာ
အီရန်ဆိုရာကဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေလှုံ့ဆော်ခဲ့တာကြောင့် EU ဥရောပသမဂ္ဂနဲ့အင်္ဂလန်တို့နီတူအမေရိကန်ကလည်းအီရန်အပေါ်တနင်္လာနေ့ကတန်ခတ်ပိတ်ဆို့မှုအစ်တွေထပ်မံချမှတ်လိုက်ပါတယ်အခုအစ်စ်ချမှတ်လိုက်တဲ့တန်ခတ်အရေးယူမှုတွေမှာအီရန်ရဲ့ထောက်လန်းရေးဝင်ကြီးဌာနလက်ထောက်ဝင်ကြီးနဲ့တော်လန်ရဲ့အဆောင်တက်ကအရေးပါတဲ့အရာရှိတွေအပါအဝင်လူ၁၀ဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်အီရန်အစိုးရအနေနဲ့လူခွင့်ရင်းနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိလာစေရည်အတွက်ဒီတန်းခတ်အရေးယူမှုတွေကိုချမှတ်တာဖြစ်ကြောင်း Net Price ကပြောပါရယ်အီရန်နဲ့ဗြိတိန်တို့ကတန်းခတ်အရေးယူမှုတွေချမှတ်လိုက်တဲ့အပေါ်အီရန်နိုင်ငံသားရေးဌာနကဒီနှစ်ပြစ်တင်ရှုံချလိုက်ပြီးဒီချမှတ်မှုတွေညီတူလက်တုံ့ပြန်သွားမယ်လို့ဆိုပါရယ်ရှင်
ဒီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ 10:00 အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားနိုင်ငံဆိုင်ရာလူခွင့်ရေးတန်တမာဖြစ် Miss Julie Turner ကိုအမေရိကန်ကခန့်အပ်လိုက်တယ်လို့လူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဒီရာထူးနေရာလက်လက်နေခဲ့တာက6နှစ်ရှိခဲ့ပါပြီ။အခုလိုခန့်ထားတာကိုတနင်္လာနေ့ညနေပိုင်းကအင်ပီတော်ကကြေညာခဲ့တာပါ။အခုလိုခန့်ထားတာကိုအထက်တော်ကအတည်ပြုဖို့တော့လိုပါသေးတယ်။ Miss Turner ရဲ့လက်ရှိတာဝန်ကတော့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ Democracy လူခွင့်ရေးနဲ့လှုပ်ရှားဌာနကအရှေ့အာရှနဲ့ Pacific Data ရုပ်ညွှန်ကြားမှုဖြစ်ပါတယ်။သူဟာဒီဌာနမှာနှစ်ပေါင်း16နှစ်လောက်ခဲ့ပြီးမြောက်ကိုရီးယားလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့အဓိကအလုပ်လုပ်နေတဲ့သူဖြစ်တယ်လို့အင်ဘီယိုရောရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီလိုတန်တမာခန့်ထားမဲ့ဥပဒေကို2004ခုနှစ်မှာဥပဒေဖြစ်ပြဋ္ဌာန်းခဲ့တာပါ။သမ္မတဥပမာခန့်ထားခဲ့တဲ့အထူးတန်တမာက2018ခုနှစ်မှာအနားယူသွားပြီးတဲ့နောက်ဒီရာထူးနေရာဟာလက်လက်နေခဲ့တာဖြစ်ပါတယ်။အရင်သမ္မတထရမ့်လက်ထက်မှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျောင်အန်နဲ့ပုံကိုရေးဆက်ဆံရေးကူလာဦးစားပေးခဲ့ပြီးအထူးတန်တမာကိုမခန့်ခဲ့ပါဘူး။ဒီရာထူးကိုဖယ်ရှားပစ်ဖို့ထရမ့်ရဲ့ပထမဦးဆုံးနိုင်ငံခြားရေးဝန်ကြီး Rex Tillerson ကတချိန်မှာအဆိုပြုခဲ့ပူပါသေးတယ်
။အမေရိကန်ပြည်ထောင်စုကလီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုတောင်ဘက် Half Moon Bay မြို့ကစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်တဲ့နေရာမှာတနင်္လာနေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းအနည်းဆုံးလူ9ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။ပြစ်ခတ်မှုတစ်ခုမှာလူ4ယောက်သေဆုံးပြီး2ဦးဒဏ်ရာရခဲ့ပြီးနောက်ခဝဲဝဲနေရာတစ်ခုကပြစ်ခတ်မှုမှာတော့3ယောက်သေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။တင်းစားရှင်းလင်းပွဲမှာတော့ဆန်မတေယိုခရိုင်ရဲတပ်ဖွဲ့အကြီးအကဲကဒီစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်တဲ့နေရာမှာအလုပ်လုပ်တဲ့အသက်68နှစ်အရွယ်ချုံးလီကျောင်းကိုပြစ်ခတ်မှုကျူးလွန်တဲ့တန်ရရှိသူတပ်နတ်သမားအဖြစ်ပြောဆိုပါရယ်ပြစ်ခတ်မှုအပြီးတနတ်သမားကရဲစခန်းကားရနေတဲ့နေရာအထိကားမောင်းလာပြီးတဲ့နောက်ရဲကဖမ်းဆီးလိုက်တာပါသူကားထဲမှာလက်နက်တွေ့ရလို့လည်းရဲကပြောပါရယ်စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့ဘာကြောင့်အခုလိုပြစ်ခတ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
ထိုင်းနိုင်ငံမှာအိမ်ကြီးချင်းနဲ့တခြားနိုင်ငံတွေကိုပို့ဖို့စီစဉ်ထားတဲ့ Bap Amphetamine စေးပြားတရန်ကျော်ကိုဇန်နဝါရီလအစောပိုင်းတုန်းကနေရာ3ခုကနေတိကျဖမ်းဆီးရမိခဲ့တယ်လို့ရဲကပြောပါတယ်။တိတက်မတ်တလိန်5တန်ရှိတဲ့ Crystal Meth နဲ့ Ice Moist စေးတွေကိုလက်ဖက်ရည်နဲ့ Coffee Dog တွေနဲ့ထည့်ပြီးမော်တော်ယာဉ်ရဲ့ရှုပ်ရဲ့နေရာတွေမှာဖွက်ထားတာကိုရဲကရှာဖွေတွေ့ရှိခဲ့တာပါ။မွေးစေးဝါးတွေကိုနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ဒေသကနေတဆင့်လက်ဆက်ဒေသတွေကိုပို့ဆောင်မှုတည်လာတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်တယ်လို့မွေးနေနေရဲ့ဘူရိုသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ကြားပြတ်ဖမ်းဆီးရမိတဲ့မွေးစေးဝါးတွေရဲ့ဈေးကွက်တန်မှုကိုဖော်ပြဖို့တော့ရဲတပ်ဖွဲ့ကညှဉ်းဆဲထားပါတယ်။ဒီကိစ္စနဲ့ဆက်ဆက်တန်ရရှိသူ6ဦးကိုဖမ်းဆီးထားပြီးထွက်ပြေးလွတ်မြောက်သွားတဲ့တခြားတရားခံတွေကိုရှာဖွေမှုဆက်ပြီးလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။
အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးထိုးဖို့အစီအစဉ်ကိုတာမန်ယာတီတုတ်ကွေးကာကွယ်ဆေးလိုပဲတစ်နှစ်တစ်ကြိမ်ပြောင်းထိုးဖို့အမေရိကန်စားသောက်ကုန်နဲ့ဆေးဝါးကုကဲရေးဌာန FDA ကအဆိုပြုနေပါတယ်။ဒီသတင်းပတ်အတွင်း FDA အဖွဲ့ကကျန်းမာရေးအရာရှိတွေနဲ့ပြင်ပအကြံပေးတွေဒီကိစ္စကိုဆွေးနွေးကြမယ်လို့သိရပါတယ်။အခု FDA အဖွဲ့ကအဓိက COVID ကာကွယ်ဆေးနဲ့အားဖြည့်ကာကွယ်ဆေးတွေထိုးမဲ့အစားနှစ်စဉ်ကာကွယ်ဆေးတစ်လုံးတည်းကိုပြောင်းထိုးဖို့အဆိုပြုတာဖြစ်ပါတယ်။တခြားအသက်အရွယ်ကြီးသူတွေကလေးငယ်ရင်းနဲ့ကိုခန့်အားတိတ်နေတဲ့သူတွေအတွက်တီးခြားထက်ကာကွယ်ဆေးနှလုံးထိုးဖို့လူကောင်းလူနိုင်ပါတယ်လက်ရှိကာကွယ်ဆေးထိုးအစီအစဉ်အရလူတစ်ယောက်ဟာ2020ကပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့မူလပထမ COVID-19 ကာကွယ်ဆေးနှလုံးထိုးရမှာဖြစ်ပါတယ်အိမ်နောက်အခါအားလျော်စွာခရီးသွားတဲ့သူတွေအတွက်အားဖြည့်ကာကွယ်ဆေးဘူစတာထိုးရဖို့ရှိပြီးနောက်ဆုံးအားဖြည့်ကာကွယ်ဆေးကတော့မူလပထမဗိုင်းရပ်စ်ကိုရော Omicron အပါအဝင်ဗီဇာမျိုးကွဲဗိုင်းရပ်စ်ပိုးတွေကိုပါကာကွယ်နိုင်တဲ့ဆေးဖြစ်မှာဖြစ်ပါတယ်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့အတူကျွန်မအလင်းမကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့2023ခုနှစ်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်တဲ့သတင်းကိုစပြောပြပေးပါမယ်။စစ်ကောင်စီကစီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲတွေဒီနှစ်အတွင်းကျင်းပဖြစ်မယ်ဆိုတာတက်အံမပြောနိုင်သေးဘူးလို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဆောင်မင်းထွန်းက VOE ကိုပြောပါရယ်စစ်ကောင်စီရဲ့ဂတိကဝတ်အတိုင်းရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းနေပေမဲ့အနောက်ရှက်တွေရှိနေတယ်လို့လည်းပြောပါရယ်စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးလည်းဖြစ်စစ်ကောင်စီပြောခွင့်ရသူလည်းဖြစ်တဲ့ဗိုလ်ချုပ်ဆောင်မင်းထွန်းကိုရန်ကုန်ကနေမတ်မေခါကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
ဟိုတနေ့ရပါတော့ဒီဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကိုရိုင်းကဒီနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးတော့သူပြောတာမျိုးရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနှိမ့်နိုင်မှုကိစ္စတွေလှုပ်လာတာမျိုးရှိတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကောဗိုလ်ချုပ်ဘက်ကဘယ်လိုပလန်တွေများထထားလဲဆိုတာပြောပြလို့ရပါလားရှင
့်ကျွန်တော်တို့အနေနဲ့ကတော့အာမခံရပြီးပြဖြစ်တယ်မြန်မာနိုင်ငံမှာပါတီလုံးတွေမျိုးစနစ်ခိုင်မာစေရေးအမှချက်ကျွန်တော်တို့အာမခံထားတယ်ဒုတိယချက်ကကျွန်တော်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုတည်ဆောက်ရေးဒါကျွန်တော်တို့အာမခံထားပြီးသားဖြစ်တယ်။အပြင်ကျွန်တော်တို့အနေနဲ့ဥရုကျင်ငါရထဲမှာနောက်ဆုံးဥရုကျင်မှာဒါဒီပါတီလုံးဒီမိုကရေစီပေါ့နော်ဒီအရေးပေါ်ကာလပြထမ်းချက်တွေပြီးလို့ရှိရင်ပါတီလုံးဒီမိုကရေစီအထူးထူးရေးကောက်ပွဲပေါ့ဒါလှုပ်ဆောင်မယ်ဆိုတဲ့အားမျိုးကျွန်တော်တို့ပြောထားပြီးသားဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါရေးကောက်ပွဲနဲ့ပတ်သက်ပြီးလိုအပ်လာတဲ့အချင်းချင်းတွေရေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆောင်ရွက်ရမယ့်အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့စူးစမ်းဆောင်ရွက်လျက်ရှိတယ်။အဲဟိုဘက်မှာလည်းအဖွဲ့လုပ်ငန်းတွေရှိကြဖြစ်တယ် NGO လို CRPH လို့အဖွဲ့မျိုးတွေတရားဝင်ပြောလာတာရှိတယ်တချို့ EU တွေပြောလာတာရှိတယ်ရေကောက်ပွဲနဲ့ပတ်သက်ပြီးမဖြစ်အောင်လုပ်မယ်ဆိုတဲ့အားမျိုးတွေပြောလာတာရှိတယ်ကျွန်တော်တို့အနေနဲ့ကတော့ဒါစူးစမ်းလှုပ်ဆောင်လျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ကိုကျိုးပြောတဲ့ဒီစကားကိုကျမပြန်ပြီးတော့ကောက်အောင်မယ်ဆိုရင်ဒီလာမယ့်ဒီနှစ်ထင်ပါပဲရေကောက်ပွဲကျင်းပမယ်ဆိုတဲ့အဥ္စာမျိုးကိုကျမတို့မှတ်ယူလို့ရပါလားရှင
်မရပါဘူးကျိုးသားလှုပ်ဆောင်လျက်ရှိတယ်ဆိုကျွန်တော်ပြောချင်းမှဖြစ်ပါတယ်။အိုက်ကြားထဲမှာအဖြစ်အမောက်လုပ်ငန်းတွေမျိုးစုံရှိတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ဒီကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဒီပါဝူသွားမလဲဆိုတော့ကျွန်တော်တို့ဒီဒါနိုင်ငံတော်ဝန်ကြီးချုပ်လက်ဖြောက်ကြဖြစ်တယ်။အကြအလတ်မရှိကျွန်တော်တို့ရွေးကောက်ပွဲလုပ်နိုင်အောင်လုပ်ပဲ။ဒီလိုဒီ2010ပြီးရင် 2015 2020ရွေးကောက်ပွဲတွေကျွန်တော်တို့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါမှာဒါ2010မှာ325မြို့နယ်လုပ်ခဲ့တယ်ဒါ2015မှာ323ပေါ့နော်အဲဒီဘက်မှာကြထားတဲ့ကျွန်တော်တို့ဒါကျော့သွားတဲ့ဟာမျိုးရှိတယ်အဲလိုမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ပြည်သူလူထုအားလုံးဒီဒီမိုဆီအခွင့်အရေးကိုတန်းတူညီရကျွန်တော်တို့ခံစားဖို့ရှိနေမိမိရဲ့ဆန္ဒဖော်ထုတ်မှုပေါ့နော်မိမိရဲ့မဲပေးဆန္ဒဖော်ထုတ်မှုကိုပြည်သူတွေအားလုံးပြတ်ပြတ်နက်နက်လှုပ်ဆောင်ရမယ်ဆိုကျွန်တော်တို့ဟာပေးနိုင်အောင်ဆိုတော့ကျွန်တော်တို့ဆောင်ရွက်လျက်ရှိတယ်အဲလိုဆောင်ရွက်လျက်ရှိတဲ့နေရာမှာ အဖြတ်လုပ်ငန်းတချို့လည်းရှိပါတယ်အဖြတ်လုပ်ငန်းတချို့ရှိတယ်ဆိုတာဒါရင်းနဲ့အတိုင်းပဲဖြစ်တယ် NGC ရပေးရေးကိုအဖွဲ့တွေကျန်တဲ့ဟိုတချို့ပြည်ပနိုင်ငံအဖွဲ့တွေအတိမတ်မီဘူးဆိုတဲ့အဖွဲ့တွေရှိတယ်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လာပြီးကျွန်တော်တို့ရဲ့ကတိကဝတ်ထားတဲ့အတိုင်းဒါအခြေခံလိုအပ်ချက်တွေဖြည့်ဆည်းပြရမယ့်ဟာတွေကျွန်တော်လှုပ်ဆောင်နေရရှိရဲအဲလှုပ်လဲလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောချင်းဖြစ်တယ်
အဲ့တော့ဒီနေ့အတော်အတွင်းမှာအာရွေးကောက်ပွဲကဒီလိုမျိုးအတိုက်ခိုက်တရားလည်းအရင်များနေတဲ့အချိန်မှာဒီနေ့အတော်အတွင်းရွေးကောက်ပွဲကကျင်းပနိုင်ပွဲရောရှိပါမလား
ကျင်းပနိုင်ပွဲရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမူတည်လိမ့်မယ်ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အနေနဲ့ကြိုးစားလှုပ်ဆောင်နေရရှိတယ်ဖြစ်နိုင်တဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်နေရရှိတယ်မနေ့ကဆိုရင်အားလုံးသိတဲ့အတိုင်းကျွန်တော်တို့ဒီနိုင်ငံရေးပါတီနဲ့ပတ်သက်ပြီးရင်ဒါနိုင်ငံရေးပါတီကလိုအပ်တဲ့အတွက်မှတ်ပုံတင်ခြင်းဥပဒေကိုဒါပြထမ်းမဲ့ဟာတွေပြင်ဆင်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခြေခံဆောင်ရွက်လည်ရှိတယ်ဒီဟာတွေနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်အားချင်းအားလည်းဒီမြန်မာနိုင်ငံမှာနိုင်ငံရေးပါတီပေါင်းဒါ90ကျော်ရှိတယ်သို့တော်တကယ်ရွေးကောက်ပွဲဝင်နိုင်တဲ့ပါတီတွေ80ကျော်လောက်ပဲဝင်နိုင်တယ်အပြင်တကယ်ရွေးကောက်ပွဲမှာဒါအရွေးခံရတဲ့ပါတီပေါ့နော်ကိုလို့တော့ကိုယ်စလဲတယောက်နှစ်ယောက်ကတည်းကစပြီးရွေးချယ်ခံရတဲ့ပါတီတွေ10ကဏ္ဍလောက်ပဲရှိတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့နိုင်ငံတစ်ခုတိုးတက်ဖို့ဆိုရင်နိုင်ငံရေးအရာပေါ့နော်အင်အားစုနိုင်ငံရေးအရာအင်အားစုများစုစည်းညီညွတ်ရေးစီးပွားရေးအရာအင်အားစုများစုစည်းညီညွတ်ရေးဒီရေးကြီးတဲ့အတွက်ကျွန်တော်တို့ကကိုစားပြုတဲ့တရားပြည်သူလူထုတရားလုံးကိုကိုစားပြုနိုင်တဲ့များများဆောက်လောက်ကိုစားပြုနိုင်တဲ့ခိုင်မာတောင်တင်းတဲ့နိုင်ငံရေးပါတီတွေပေါ်ထွက်လာဖို့အတွက်ကျွန်တော်တို့ကဒါဆောင်ရွက်ချင်းဖြစ်တယ်လို့ပဲပြောချင်တယ
်ဒီနှစ်တော်တွင်မှာရေးကောက်ပွဲများမကျင်းပနိုင်ဘူးဆိုရင်ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျော်လွန်နေဆိုတော့တုံးသက်ချက်တွေထွက်လာမယ်ဆိုရဲအလားလာတွေဖြစ်နေတာပေါ့နော်အဲ့တော့ဒီအပေါ်မှာဘုသူတို့ဘာများပြောနိုင်ပါလိမ့်ရှင
်ရေကောက်ပွဲကျင်းပနိုင်တယ်မကျင်းပနိုင်ဘူးဆိုတာပြောဖို့တိတ်ကိုစော်လွန်းတဲ့အခြေအနေမျိုးဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ဒါ၅ရက်ပေါ့နော်ဒါဥတီချက်၅ရက်ရဲ့နောက်ဆုံးချက်ဖြစ်တဲ့အတိုင်းနဲ့အများအားကြိုးစားလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
2023ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမမေခဆက်သွယ်မြင့်မြန်ခဲ့တာပါအခုဆက်ပြီးတော့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စင်နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေတွေ့ဆုံတဲ့တင်ပြပြပေးပါမယ်ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စင်ဦးဆောင်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုရောက်ရှိနေပြီးဒီကနေ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံပါတယ်။၃ရက်ကြာဒီဆွေးနွေးပွဲမှာလက်ရှိနိုင်ငံရေးအကြအတဲတွေဆွေးနွေးဖို့ရှိနေကြောင်း RCSS ဘက်ကပြောပါတယ်။တချိန်ထဲမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ်ဝမ်ဟိုင်းမျိုးပေါ်မှာစစ်ကောင်စီဘက်ကတိုက်လေရင်ဝဲပြန်ခဲ့တာကြောင့်ကန့်ကွက်တာတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစုံဝင်းလိုင်းပြောပြပေးပါရှင်
။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာတနင်္လာနေ့ကနေပြည်တော်ကိုရောက်ရှိခဲ့ပြီးဒီကနေ့မှာဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့စစ်ကောင်စီရဲ့ညဉ့်ညမ်းရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီကနေ့တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေက VOA ကိုအခုလိုပြောပါတယ်
။အဓိကကျွန်တော်ဒီတိုင်းကြီးလုံးမြန်ဆိုင်တဲ့ပေါ့လေ။ပြီးတော့ပြည်ရေးဒီတက်ကွန်တူရေးပေါ့လေ။ကျွန်တော်ရတဲ့ဒီနည်းနဲ့ပြောလို့ရတယ်။တုံးရလောက်တော့ငန်းတာပါ
Thai Freedom ကို RCSS အဖွဲ့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရလာရောက်တာဖြစ်ကြောင်းသုံးရကြဆွေးနွေးပွဲမှာညဉ့်ညမ်းရေးလုပ်ငန်းစဉ်အပါအဝင်လက်ရှိနိုင်ငံရေးအကြတဲ့ဖြစ်ရှင်ရေးကိုဆွေးနွေးတော့မှာဖြစ်ကြောင်းဖော်ပြထားပါတယ်။လောလောဆယ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတာမရှိသေးကြောင်းနဲ့ရွေးကောက်ပွဲကိစ္စရပ်တွေထက်သွင်းဆွေးနွေးမှာမဟုတ်ကြောင်းသူဗိုလ်မှူးကြီးအုံခေကပြောပါတယ် RCSS အဖွဲ့ဟာ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီကဖိတ်ကြားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို2ကြိမ်တက်ရောက်ထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကတတိယအကြိမ်မြောက်အဖြစ်စစ်ကောင်စီနဲ့တခြား NCA လက်မှတ်ထိုးအဖွဲ့5ဖွဲ့ဆွေးနွေးချိန်မှာတော့ RCSS နဲ့မွန်ပြည်သက်ပါတီ NMSP တို့ပါဝင်တက်ရောက်ခဲ့တာမရှိပါဘူးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးသူတေချာမသိရသေးကြောင်းပြောပါတယ်
ကျွန်တော်တို့မကြသေးဘူးညဉ့်ညမ်းအဖွဲ့ကတော့ဒါဇက်တိုက်တွေးဖို့တော့ရှိတယ်ရောက်မရောက်ပဲကျွန်တော်လည်းကွန်ဖာမဖြစ်တာအလင်းတင်းနဲ့အချိန်တိုင်းမှာတွေးဖို့ကတော့သူတို့သဘောတူထားပြီးသားဗျ
ဒီကနေ့စစ်ကောင်စီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဆွေးနွေးနေချိန်နေ့ကင်းပိုင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ်ဝမ်ဟိုင်းကိုချက်တိုက်လိုက်ရင်ပြန်ဝဲခဲ့တာရှိခဲ့ပါတယ် အဲ့ဒီလိုပြောင်းလဲတဲ့အခြေအနေကို SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOE ကိုအခုလိုပြောပါတယ
်ဒီဝမ်းနဲ့ပိုင်းပေါ့နော်ခုနကမိနစ်ငါးဆယ်မှာနောက်ဝင်တော့တယ်နှစ်ဖက်ပေါ့ဒီသူတို့ချက်အမျိုးသားကတောက်ရထုတ်တယ်ဟာရက်ဆယ်တုံးဆယ်ဆယ်နာချက်ပေါ့ဝိုင်းကြီးရက်ဆယ်တုံးဆယ်ဆယ်နာချက်ဖြစ်တယ
်ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကမေးမြန်းထားပေမဲ့အကြောင်းပြန်ကြတာမရှိသေးကြောင်းပြောပါတယ
်ဟိုလာဝဲတဲ့ကိစ္စကတော့လို့မေးနေတော့မယ်အလုံးလာဝဲလိုက်တာကလည်းပေါ့နော်။ဘာဦးဒီချက်နဲ့ဘာကြီးရဲ့ချက်နဲ့လာပြီးတော့အဲ့လိုလေးလာလို့တော့လည်းဒါချင်းချောက်တယ်ချင်းချောက်တဲ့အရာရောက်တယ်ပေါ့နော်။ဒါရန်ရှာမှုတက်တက်ဖြစ်တယ်လို့ကျွန်တော်ပြောတယ်။အခုကဘာမှအကျောင်းပြန်လာတာမရှိသေးဘူး။ဒီကိစ္စကလုံးဝတစ်ဖက်အန္တရာယ်ရှိနေတာပေါ့။နောက်မှဆိုလို့ရှိရင်ဒီဟာမျိုးကလက်မခံနိုင်ဘူးပေါ့နော်။တကယ်တည်းကဖြစ်ဖြစ်တဲ့လူရက်တစ်ခုလည်းကျွန်တော်တို့မြင်တယ်။အေးကျွန်တော်တို့တပ်ဖွဲ့ကြီးများတော့အလုံးတလန်ပြခဲ့တယ်
ဒီလိုဌာနချုပ်နယ်မြေအပေါ်အကြောင်းမကြားပဲတိုက်လေရင်ပြန်ဝဲတာဟာနှစ်ဖက်အပြန်အလှန်ယုံကြည်မှုကိုကျဆင်းစေသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေကြောင်းပြောပါတယ်2021ခုနှစ်ဧပြီလအတွင်းဝမ်ဟိုင်းဌာနချုပ်ကိုအကြောင်းမကြားပဲလာရောက်ပြန်ဝဲတဲ့စစ်ရဟယင်တစည်းကို SSPP ကပြစ်ခတ်ခဲ့တာကြောင့်စစ်ကောင်စီရဲ့အရာရှိတဦးကြည်ထီမှန်ခဲ့ပူပါတယ် SSPP အဖွဲ့ဟာ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးမထားပေမဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို၃ချိန်တက်ရောက်ဆွေးနွေးထားတဲ့အဖွဲ့လဲဖြစ်ပါတယ်ခင်ဗျာ
RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စနဲစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေ့ဆုံတဲ့တဲ့တွင်ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါအခုတခါတော့ရန်ကုန်မန္တလေးအမြန်လမ်းမှာစစ်ကောင်စီစစ်ကြောရေးတာဝန်ခံဗိုလ်မှူးနဲ့အဖွဲ့အသက်ခံရတဲ့တဲ့တွင်ပြောပြပေးပါမယ်ရန်ကုန်မန္တလေးအမြန်လမ်းမှာမြန်မာစစ်တပ်ကစစ်ကြောရေးတာဝန်ခံဗိုလ်မှူးတဦးတက်ကြွကြီးတဦးနဲ့အတူလိုက်ပါလာသူတွေကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဘကိုး region PDF ကထုတ်ပြန်ခဲ့ပါတယ်ဒီလိုပြစ်ခတ်ရှင်းလင်းခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဘာမှပြောကြားမရှိကြောင်းပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုမတ်စုမောပြောပြပေးပါရှင
်ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းမှာရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်161အနီးမှာရန်ကုန်တိုင်းစစ်ကြောရေးတာဝန်ခံဖြစ်တဲ့ဗိုလ်မှူးတန်းထွတ်တကြကြီးမြင့်အောင်အပြင်သူတို့နဲ့အတူပါလာတဲ့အမျိုးသားတအုပ်နဲ့အမျိုးသမီးတို့ကိုတောင်ငူခရိုင် PDF တရင်3931ရဲ့ပူပေါင်းတပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ဇန်နဝါရီလ23ရက်နေ့မှာဘကော region PDF လူမှုကွန်ရက်စာမျက်နှာကသတင်းထုတ်ပြန်လာပါတယ်ထုတ်ပြန်ချက်ထဲမှာတော့ပြစ်ခတ်ဖမ်းဆီးတဲ့အချိန်မှာဗိုလ်မှူးတန်းထွတ်တကြကြီးမြင့်အောင်တို့ဟာနေရာမှာပဲတေဆုံသွားခဲ့ပြီးတေဆုံသွားသူဗိုလ်မှူးတန်းထွတ်ဟာအမတ်တစ်စစ်ဖက်ရေးရာလုံခြုံရေးအကူတက်ကစစ်ကြောရေးတာဝန်ခံလို့ဖော်ပြထားပါတယ်ဒီချက်နဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်မပြုနိုင်ပါဘူးဒါအပြင်သူတို့နဲ့အတူပါလာတဲ့လက်နက်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆီးလိုက်ပြီးတော့သူတို့စီးနင်းလာတဲ့ကားကိုမိရှို့ဖျက်ဆီးခဲ့ပါတယ်သူတို့နဲ့အတူပါလာတဲ့အမျိုးသားတအုပ်နဲ့အမျိုးသမီးတို့ကိုစစ်ဆေးဖို့ခေါ်ဆောင်သွားချိန်မှာခုခံတဲ့အတွက်ရှင်းလင်းခဲ့တယ်လို့လည်းဖော်ပြပါတယ်ဒီစစ်စင်ရေးကိုအချိန်ယူဆောင်ရွက်ခဲ့တာပါလို့ပါဝင်ပတ်သက်သူတဦးကအခုလိုပြောပြပါတယ
်
ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထုတ်ပြန်ထားတဲ့စစ်ကြောရေးတာဝန်ခံဗိုလ်မှူးတန်းထွတ်ပြစ်ခတ်ခံရပြီးတော့တေဆုံတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါတယ်
။ဘာမှပြောရအောင်ရှိပါအောင်ဗျ။ဟုတ
်။အခုတေဆုံသွားတဲ့ဗိုလ်မှူးတန်းထွတ်ဟာရန်ကုန်တိုင်းတွင်းမှာရှိတဲ့မြေအောက်တော်လှန်ရေးသမားတွေကိုအသွင်ယူဖမ်းဆီးရမှာဥဆောင်သူတဦးလည်းဖြစ်တယ်လို့စစ်ကောင်စီကနေကြိုးပေးတက်ဖြတ်ခဲ့တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့ကိုဖမ်းဆီးစစ်ဆေးခဲ့ရမှာအဓိကပါဝင်သူတဦးဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်မှူးတန်းထွတ်အခုလိုပြစ်ခတ်မခံရမီရက်ပိုင်းအလိုမှာအမတ်တစ်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအကူတက်ရဲ့ရန်ကုန်မြို့အတွင်းအသွင်ယူဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြထားတဲ့စည်ရင်းစရာအချက်လက်တွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပါသေးတယ်။အခုဖြစ်စဉ်မှာလည်းမြို့ပြပျောက်ကြားအဖွဲ့ဖြစ်အသွင်ယူထားတဲ့စစ်ထောင်လိုင်းရဲ့အဖွဲ့ကိုတောင်ငူခရိုင် PDF တိုင်ရင်တခုကသတင်းအရဆောင်ဆိုင်ပြီးတိုက်ခိုက်ခဲ့တာလို့သိရပါတယ်ရှင်
။ရန်ကုန်မန္တလေးအမြန်လမ်းမှာစစ်ကောင်စီစစ်ကြောရေးတာဝန်ခံဗိုလ်မှူးနဲ့အဖွဲ့အသက်ခံရတဲ့သတင်းမတ်စုမွန်ပြောပြပေးခဲ့တာပါ။အခုတခါတော့မြန်မာစစ်တပ်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းအရေးယူနိုင်ဖို့ဂျာမနီမှာတရားစွဲဆိုတဲ့သတင်းဆက်ပြီးတော့ပြောပြပေးပါမယ်။ နိုင်ငံကဥပဒေနဲ့ညီစွန်းတဲ့မြန်မာနိုင်ငံအတွင်းစိုးရွားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့45 rights နိုင်ငံကလူအခွင့်အရေးအဖွဲ့ကြီးကဂျာမနီပြည်ထောင်စုရှင်းနေကြုံရုံးကိုအမှုဆွဲဆိုတင်ပြလိုက်ပါတယ်။ပြည်ထောင်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုနိုင်ငံကအရေးမယူနိုင်သမျှကာလပတ်လုံးအလားတူရာဇဝတ်မှုတွေကိုထပ်ခါထပ်ခါကျူးလွန်နေအောင်မှာဖြစ်တယ်လို့45 rights အဖွဲ့ကြီးကသတိပေးပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသတင်းတောင်များအတင်းတိုင်းမှာလုတ်တဲ့45 rights အဖွဲ့သတင်းစာရှင်းလင်းပွဲကိုကိုတိုင်သတင်းသွားယူခဲ့တဲ့ကိုသားညုံကဒီအကြောင်းပြောပြပေးမှာပါရှင်
။2019ခုနှစ်ရခိုင်ပြည်နယ်တွင်းရူဟင်ဂျာတွေပေါ်အစုပြုံလိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းအဲဒီရာဇဝတ်ကျူးလွန်မှုတွေမှာပေါင်ပတ်သက်သူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ဆိုပြီးတော့45 rights ကကနဦးကြိုးပမ်းခဲ့တာဖြစ်ပြီး2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုးရွားတဲ့ရာဇဝတ်မှုတွေထပ်ပြီးတော့ဖြစ်လာတဲ့အတွက်ဒီလူခွင့်ချိုးဖောက်မှုကြီးတွေကိုစနစ်တကျမှတ်တမ်းယူခဲ့တယ်လို့45 rights တောင်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံတွင်းကဒီလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်ဆောင်ရမ်းနိုင်ဖို့အတွက်နိုင်ငံတကာမှာဖြစ်နေတဲ့ရာဇဝတ်မှုတွေကိုရေးယူနိုင်တဲ့ဥရောပအာဖရိကနဲ့တောင်အမေရိကတိုက်တွင်းနိုင်ငံတော်များများရဲ့ဥပဒေတွေကိုနှစ်အတန်ကြာချိန်ယူလေ့လာသုတေသနပြုခဲ့တယ်လို့ပြောပါတယ်နောက်ဆုံးမှာတော့ဂျာမနီပြည်ထောင်စုဥပဒေအရအသင့်တော်ဆုံးဖြစ်တာမို့လို့အခုလိုမျိုးရွေးချယ်ပြီးတော့အမှုဆွဲတင်ခဲ့တာလို့45 rights ရဲ့အမှုဆောင်ရာရှိချုပ်မက်သူးစမစ်ကပြောပါတယ်
So we located several individuals who survived or witnessed mass atrocity.
အနာသိမ်းပြီးတဲ့နောက်ဖြစ်တဲ့လူမြောက်များအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မျက်မြင်သက်သေတွေနဲ့အသက်ရှင်ကျန်ရစ်သူတွေကိုရှာဖွေပြီးတော့သူတို့အတွက်တရားမျှတမှုရှာဖို့ကြိုးစားခဲ့ပါတယ်။ဒီကျူးလွန်မှုတွေမှာနှစ်နာကျန်ရစ်သူမျက်မြင်ပုဂ္ဂိုလ်16ဦးတို့နဲ့ကျွန်တော်တို့ 45 rights တို့ကဂျာမနီပြည်ထောင်စုရှစ်နေကျုပ်ရုံးမှာနိုင်ငံတကာဥပဒေကြောင်းအရအမှုတင်လိုက်ပြီးဆိုတာဒီနေ့ကြေညာလိုက်ပါတယ်။
မြန်မာနိုင်ငံတွင်းကစိုးရွားတဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာနဲ့ဂျာမနီနိုင်ငံတရားဥပဒေတွေအရအရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဂျာမနီဖက်ဒရယ်ရှင်းနေချုပ်ကိုခိုင်ခိုင်မာမာထောက်ထားပြီးပြည်ပလိုက်နိုင်တယ်လို့လည်းမက်သူးစမစ်ကပြောပါတယ်။ဒီမှုတွေကိုဂျာမနီတရားရုံးကတင်ပို့ကိစ္စကတော့ဂျာမနီဖက်ဒရယ်ရှင်းနေချုပ်ရုံးကဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။အမှုတိုင်တန်းတဲ့လူပုဂ္ဂိုလ်16ဦးထဲမှာတဝက်လောက်ကရွန်ဂျာမှုခင်းကိစ္စဖြစ်ပြီးတော့ကြံတဝက်ကတော့ဒီစစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပါတယ်။ဒီမှုတွေကိုတော့ဂျာမနီအခြေစိုက်တဲ့ဥပဒေအဖွဲ့တစ်ဖွဲ့ကကိုစားပြုဆောင်ရွက်ပြီးနေပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်းဆောင်တွေကိုနိုင်ငံတကာဥပဒေအရကင်းလွတ်ခွင့်ပေးလို့မဖြစ်ဘူးလို့လဲ45 rights အမှုဆောင်အရာရှိချုပ်မက်သူးစမစ်ကပြောပါတယ်
။ Members of the military junta should not feel safe from justice in this world and they must be held accountable.
စစ်ကောင်းဆောင်တွေဟာဒီကမ္ဘာကြီးရဲ့တရားဥပဒေအရကင်းလွတ်ခွင့်ရနေလို့မသိမအောင်သူတို့ကိုအရေးယူပြစ်ပေးရပါလိမ့်မယ်။စစ်ကောင်းဆောင်တွေနဲ့ပတ်သက်ဆက်နွယ်သူသူတို့နဲ့ပတ်သက်လို့အချက်လက်ရှိသူအမှန်တရားအပေါ်ယက်တီခြင်းသူမှန်သမျှဟာနိုင်ငံတကာတရားရေးစနစ်နဲ့ပူးပေါင်းဆောင်ရွက်ရပါလိမ့်မယ်ဒီစစ်ကောင်စီဟာမြန်မာဆိုရမဟုတ်ပါဘူးရာဇဝတ်ဂိုင်းတစ်ခုလိုပဲဆက်ဆံရပါမယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကိုတကယ့်အမှောင်တိုက်ထဲတွန်းပို့နေသူပါသူနဲ့တခြားတာဝန်ရှိသူတွေကိုသူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အရေးယူအပြစ်ပေးရပါလိမ့်မယ်
စစ်တပ်ကျူးလွန်မှုတွေမှာကိုရိုင်းလည်းမျက်မြင်သက်သေဖြစ် 45 rights ရဲ့သူတည်သည့်တူလည်းဖြစ်တဲ့ Nikki Diamond ကလည်းကျူးလွန်ခံရသူတွေအနေနဲ့နိုင်ငံတကာတရားရေးစနစ်နဲ့ပူးပေါင်းဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ
် But we are encouraging all victims of survival to come forward until justice will be served.
ဒီလိုရက်ဆက်ကျူးလွန်မှုတွေမှာနင့်နာခံစားရသူတွေအသက်ရှင်ကျန်ရသူတွေအနေနဲ့တရားမျှတမှုတွေရလာတဲ့အထိပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်လို့မလို့ဘူးဆိုလို့ရှိရင်ဒီရာဇဝတ်မှုတွေကိုအပြစ်မပေးနိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေဟာအပြစ်ကင်းလွတ်ခွင့်ရပြီးတော့ဒီရာဇဝတ်မှုတွေကိုထပ်ခါကျူးလွန်နေပါလိမ့်မယ်ဆိုပြီးတော့ Nikki Diamond ကပြောသွားတာပါ။ဂျာမနီရှင်းလင်းကျုပ်စီကိုပေးပို့တဲ့ဒီအမှုတွဲတွေထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလေမန်းဆိုင်ရာစော်ကားမှုမတရားကျင့်ချမှုလူပြောက်မှုတွေလည်းပါဝင်ပါတယ်။ဒါရီဟာစစ်ရာဇဝတ်မှုနောက်လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးသုံးတပ်ဖြတ်မှုဆိုတဲ့နိုင်ငံတကာရာဇဝတ်မှုကြီးရဖြစ်တယ်လို့လည်းဖော်ပြပါတယ်။မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒီမတိုင်ခင်ကလည်းအာဂျင်တီးနားလိုမျိုးနိုင်ငံတရားရုံးတွေမှာအရေးယူအပြစ်ပေးနိုင်ဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကကြိုးပမ်းခဲ့မှုပါတယ်။ကုလသမဂ္ဂအချက်အလက်စုံစမ်းရေးအဖွဲ့အနေနဲ့လည်းမှတ်တမ်းပြုတာရှိသလိုပဲ ICJ, ICC လိုမျိုးနိုင်ငံတကာတရားရုံးတွေအကြီးအကဲအမှုဆွဲတင်တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းလေလာသူတွေကတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာတရားရေးစနစ်အရာဖြစ်စီအခြားနိုင်ငံတရားရုံးတစ်ခုခုမှဖြစ်စီတရားရုံးတင်အရေးယူနိုင်ဖို့ဆိုတာကတော့အချိန်ယူရမယ့်ဖြစ်စဉ်လို့ယူဆကြပါရခင်ဗျာ။ကျွန်တော်တားညူပါ
ကုသညုံပြပြပေးကြတာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်တာရှင်များရှင် VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီကနေ10:00နာရီထိ line to meter 19 kHz 15953ညာ line to meter 25 kHz 11803ညာ line to meter 32 kHz 9335line lambda meter 190 kHz 1509တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ရွက်မှာတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုတော့သတင်းပေးပို့ချက်တစ်ခုကိုဆက်ပြီးတော့ပြောပြပေးပါအောင်မယ်ကရင်ပြည်နယ်ကြာရင်စိန်ကြီးမြို့နယ်ဖះသုံးစုမြို့မှာဇန်နဝါရီလ23ရက်မနေ့ည10နာရီကျော်အချိန်ကစပြီးစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးရုံးအထွေထွေအုပ်ချုပ်ရေးမှုရုံးစီပင်ရုံးစတဲ့ရုံးတွေကိုမြို့ပြပျောက်ကြားတပ်ပေါင်းစုဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်မီးရှို့ဖျက်ဆီးမှုတွေလုပ်ခဲ့ပြီးပစ်ခတ်မှုတွေလည်းလုပ်ခဲ့ပါတယ်ဒီကြောင့်ကိုရော VOA သတင်းတောက်မတ်အေးမကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖះသုံးစုမြို့မှာဇန်နဝါရီလ23ရက်နေ့ညကစစ်ကောင်စီရဲ့ရုံးတွေကိုဖះသုံးစုမြို့ပြပျောက်ကြားတပ်ဖွဲ့တွေကဝင်ရောက်မီးရှို့တာတွေလုပ်ခဲ့ပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့ကြောင်းဒေသခံတဦးကအခုလိုပြောပါတယ
်ညကစနေလောက်ပေါ့ဘာဝကရုံးရယ်နောက်စူးချင်းရုံးရယ်နောက်ဦးနေဖွဲ့ဦးရယ်အဲသူတို့မီးမရှို့ရကြတယ်ကြာဖို့မကြံ့နဲ့လေအကောကြီးအောင်တော့ကိုကိုမသူတို့ဝင်ပြစ်တဲ့အဖွဲ့ကတော့သူတို့တနက်ကတော့ပြစ်နေတယ်ပေါ့ဒါပေမဲ့စစ်တပ်ကတော့မစင်းလာဘူးလေစစ်တပ်ကသူကဟိုသူ့ခုံနဲ့သူဆိုတော့သူအဲဒီစစ်စင်ဖြစ်တဲ့ချိန်မှာတော့စင်းလာတာမရှိဘူးစစ်တပ်ကဒီကအဖွဲ့ဆုတ်တဲ့ချိန်မှာဟိုဆုတ်လန်းကိုပြစ်တယ်တနက်ကြီးနဲ့ပြစ်တယ်အဲ့လောက်ပဲရှိတယ်လေအဲသူတို့ကတော့ဆက်မရဘူးလေဘာဒီမှာတုံးတမျိုးလုံးကဟိုလက်နက်ကင်နဲ့ပြည်နေတော့အဖွဲ့ကြီးတွေနဲ့ပြည်နေတယ်ဆိုတော့ဟိုဘယ်သူမှမထွက်ရကြဘူးလေ
မင်းညာတော့ကတော့ဖျားတုံးစုကစစ်ကောင်စီရဲ့အုပ်ချုပ်ရေးရုံးတွေမီးရှို့တာတွေရှိပေမဲ့စစ်တပ်ကမနေ့ကမှနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဆိုပါတယ်ဖျားတုံးစုဒေသမှာဇက်တိုက်ဘုံကျဲတိုက်ခိုက်မှုတွေပစ်ခတ်မှုတွေဘုံကွဲမှုတွေလည်းဆက်ဖြစ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ
်အဲလောလောဆယ်တော့စစ်တပ်တို့ရှင်းလင်းရေးတွေလုပ်နေတော့ဘူးဒီမနေ့ကြပါပေါ့သူရေပြောရရင်စက်ကြိုက်လို့ဖြစ်နေတယ်ပေါ့အခုဒီဒီဒီဘွေဝါနိုဟိုပုံကျဲတာနဲ့တနေ့ရတဲ့ဒီဟိုဥတောင်းကဖရဲတောင်းကိုလူရင်နဲ့ဘုံနဲ့ကျဲတယ်တော်တော်စင်နာအေးပေါ့ဟိုဖွက်ကြီးတွေလက်နက်ကဖွက်ကြီးတွေရှိမှသင်လို့ဟိုအဲ့လိုလက်ကျဲတာပဲလေတကယ်တော့ဘာမှတော့မရှိပါဘူးအဲ့ဒါပြု
ဖရဲတုံးစုဘက်ကမြို့ပြပျောက်ကြားတပ်ပေါင်းစုအဖွဲ့ကတော့စစ်ကောင်စီရုံးတွေမှာအမှုမထမ်းကြဖို့အတွက်နန်းစီဒီယန်ဝန်ထမ်းတွေအနေနဲ့ပြည်သူတွေနဲ့လက်တွဲဖို့အတွက်တိုက်တွန်းနေပါတယ်။မင်းညားကစစ်စင်ရေးအတွင်းအုပ်ချုပ်ရေးအဖွဲ့ကဝန်ထမ်းတွေဖမ်းဆီးမှုတွေလုပ်ဖို့ပျောက်ကြားတပ်ဖွဲ့တွေကရည်ရွယ်ထားပေမဲ့အုပ်ချုပ်ရေးမှုကစစ်တပ်ထဲကိုထွက်ပြေးတာကြောင့်ဖမ်းဆီးရမိတာတွေတော့မရှိခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။အခုလိုမျိုးပြပျောက်ကြားတွေဘက်ကစစ်ကောင်စီရဲ့အုပ်ချုပ်ရေးရုံးတွေကိုမီးရှို့ဖျက်ဆီးလိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဖះသုံးစုအုပ်ချုပ်ရေးမှုကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီသတင်းနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးရှင်။
ဖះသုံးစုမျိုးကစစ်ကောင်စီရုံးတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့သတင်းမအေးမှပြောပြပေးခဲ့တာပါ။အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့လျှို့ဝှက်စာရွက်စာတမ်းတွေနဲ့ပတ်သက်ပြီးထိမ့်သိမ့်မှုပိုင်းမှာအားနည်းခဲ့တယ်လို့အသစ်ကောက်ယူရရှိတဲ့လူမှုစစ်တမ်းတစ်ခုမှာအမေရိကန်64ရာခိုင်နှုန်းကသဘောထားမှတ်ချက်ပေးပါတယ်။ဘိုင်ဒန်ရဲ့နေအိမ်မှာလျှို့ဝှက်စာရွက်စာရမ်းတွေထပ်မံတွေ့ရှိခဲ့တဲ့အချိန်မှာပဲ ABC လူထုသဘောထားအမြင်စစ်တမ်းကထုတ်ပြန်တာပါ VOA သတင်းတောက် Veronica Beldares Iglesias ပေးပို့တဲ့သတင်းကိုကိုအောင်ပြောပြပေးပါအောင်ရှင်
သမ
တော့ဂျိုးဘိုင်ဒန်ရဲ့ဒလဝဲနေအင်ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကရှာဖွေရမှာရှိုးဝဲမှတ်တမ်းမှတ်ရတချို့နဲ့နောက်ထပ်ဆရဲဆရန်အချက်လက်6ခုကိုရှာတွေ့ခဲ့တာပါတချို့အချက်လက်တွေကတော့ဘိုင်ဒန်အထက်လွှတ်တော်အမတ်ဘဝကလေးကပါဒါဟာမှားယွင်းသိမ်းဆဲတာမျိုးဖြစ်နိုင်ကြောင်းတချို့ကဆိုပါတ
ယ်ဆရဲဆရန်အများပြားထဲမှာလျှိုးဝဲဆရဲဆရန်တွေလည်းပါနိုင်ပြီးဒါတွေကိုဘလို့ကင်တွယ်ခဲ့တယ်လဲဆိုတာကိုအရေးကြီးပါတယ်အမှုမဲ့အမှတ်မဲ့ဖြစ်တယ်လို့ပဲထင်ပါတယ်ဒီကိစ္စဟာအမေရိကန်အနေနဲ့ဘေးအန္တရာယ်ကျရောက်မဲ့အနေအထားမျိုးအထိဖြစ်ခဲ့တယ်လို့မထင်ပါဘူ
း FBI ရဲ့ရှာဖွေမှုမတိုင်ခင်ကောက်ယူတဲ့ ABC News Ipsos လူမှုစစ်တမ်းမှာတော့အမေရိကန်64ရာခိုင်နှုန်းကသမရအနေနဲ့ရှိုးဝဲဆရဲဆရန်တွေကိုထိမ့်သိမ်းမှုဘိုင်းမှာအားနေခဲ့တယ်လို့ဆိုပါတယ်သမရဟောင်းဒေါ်နယ်ထရမ့်သူတာဝန်ပြီးဆုံးချိန်မှာရှိုးဝဲဆရဲဆရန်အများပြားကိုဖလော်ရီဒါကသူ့နေအိမ်ကိုယူဆောင်သွားတာနဲ့ပတ်သက်ပြီးတော့ကောက်ယူတဲ့စစ်တမ်းမှာတော့89ရာခိုင်နှုန်းကဒါဟာမသိလျော်ဘူးလို့ဆိုပါတယ်အခုခါမှာသမရဘိုက်ဒန်ကိုတရားရေးဝန်ကြီးဌာနကခန့်အပ်တဲ့အထူးစုံစမ်းစစ်ဆေးမှုကစစ်ဆေးနေပါပြီသမရဘိုက်ဒန်ကစုံစမ်းစစ်ဆေးသူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ
်မမမကန်လုပ်ခဲ့တဲ့ဆိုတာမျိုးတွေတွေ့ရမှာမဟုတ်ဘူးထင်ပါတယ်ကျွန်တော်ကတော့ရှင်းနေတယ်ကြံပေးတဲ့အတိုင်းဆောင်ရွက်နေပါတယ
်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ Republican ဘက်ကအခုလိုတုံ့သက်ပါတယ် You know
Watergate started as a very small Watergate ကိစ္စတော့လည်းဖောက်ထွင်းမှုအသေးစားလေးကနေစခဲ့တာပါနောက်တော့တမထနှုတ်ထွက်ရတဲ့အထိဖြစ်သွားပါတယ်ဘယ်လိုစာရွက်စာရွက်နေလဲဒီနိုင်ငံတော်လုံခြုံရေးနဲ့တက်ဆိုင်တဲ့အချက်လက်တွေဟာပြိုင်ဘက်နိုင်ငံတွေနဲ့ဘယ်လိုဆက်ဆက်နိုင်မလဲဆိုတာမသိသေးပါဘူး
မော်ဂွန်မန်တန်ယုံမှာထားရမယ့်ရှိုးဝဲချက်လက်တွေကိုတမရနှစ်ယောက်ရဲ့အိမ်မှာခုလိုရှာတွေ့ခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသူတွေကအဖြေရှာနေပါတယ်
Did you intend to harm somebody? Did you intend to
ဆုံးတရားကိုနှစ်နာစီလိုတဲ့သဘောနဲ့လှုပ်ခဲ့တာလားပေါ်ပေါ်တန်တန်သဘောထားပြီးကင်တွယ်ခဲ့တာလားကျွန်တော်ကတော့အဲ့လိုမထင်ပါဘူးဒါပေမဲ့လည်းလုံနီးလှုပ်ဟာမကြတာကတော့သိကြပါတယ
်အမေရိကန်လူထုကလည်းအခုလိုဖြစ်တဲ့တင်နဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်ဖို့လူလာနေကြပါတယ်ခင်ဗျာ
ကိုအောင်ပြပြပေးထားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြပြပေးချင်ပါတယ်နီပေါ်နိုင်ငံကလေရင်ပြတ်ကျမှုမှာလေရင်ပြတ်ကျပုံကိုတိုက်တိုက်ဆိုင်ဆိုင်မဲ့မြေပြင်ကနေဗီဒီယိုရိုက်ထားလိုက်သူရောလေရင်ထဲကနေဗီဒီယိုရိုက်ကူးခဲ့သူရောပါရှိခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာတော့နှစ်တကူကာလ6တောက်တုတ်ကြက်နဂါးတွေကိုလူတွေစည်းစည်းပေးပြီးဝယ်ယူကြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကြောစူးစီးတင်ဆက်ပေးထားတာနားဆင်ပါရှင်
အမေရိကန်နဲ့ NATO တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကရုတ်တရက်ထွက်သွားပြီးတဲ့နောက်ကြံခဲ့တဲ့ပစ္စည်းပိုင်းစာတွေကအခုလိုမျိုးကားလှလှတစီဖြစ်သွားနေတာပါ The Hamlet လို့နာမည်ပေးထားတဲ့ဒီပြိုင်ကားလှလှလေးကိုတော့ Antop Car Design Company နဲ့ဤပညာနဲ့စမ်းသစ်တီထွင်မှုသိပ္ပံက engineer တွေပေါင်းပြီးတော့တည်ဆောက်ခဲ့ကြပါတယ်2021မှာ NATO တပ်ဖွဲ့တွေနိုင်ငံတွင်းကကဒုတ်ကရက်ထွက်သွားပြီးတော့ကြံခဲ့တဲ့ပစ္စည်းတွေနဲ့ဒီကားကိုတည်ဆောက်ထားတာပါဆောက်လုပ်ချိန်9နှစ်ကြာခဲ့ပြီးတော့ကနဦးဘတ်ဂျက်ကဒေါ်လာ6,300ခဲ့ပါတယ်ခီးကျန်းသောစစ်မော်တော်ယာဉ်တွေမီးပေးဆက်ရေခဲတပ်တာရဟတ်ယာဉ်ဒီလိုမျိုးပစ္စည်းမျိုးစုံရဲ့အပိုင်းအစတွေကိုတုံးထားတာပါအင်ဂျင်ကိုတော့ဂျပန်ထုတ် Corolla Toyota ကားကအင်ဂျင်တက်ထားပါတယ
်မမအမှုမှာဖွန်ဆွန်ခွန်ဒါဘက်တန်ခေါ်တရတ်မာဒွန်ဒူနီယဟူဇူရ်ဒ
ါအာဖဂန်နစ္စတန်နိုင်ငံကလူတွေကိုကဘာကကောင်းတဲ့ရှုထောင့်ကနေသတိရစေခြင်းတို့အခုလိုမျိုးဖန်တီးတာဖြစ်တယ်လို့ဒီကားကိုတည်ဆောက်တဲ့အင်ဂျင်နီယာတွေကပြောပါတယ်ဒီဘောနိုင်ငံမှာလူ65ဦးမကတိတ်ဆုံးသွားရတဲ့ဖြီရင်းခီးတဲ့တွင်လေရင်ပြက်မကြခင်စက္ကန့်ပိုင်းလောကဖြစ်ပါတယ်ဒေတာကန်ဒီဝက်စ်ဘိုရိုဟာကအင်္ဂပြင်းမှာထိုင်နေတော့လေရင်အရန်နှင်းနေလေးပြန်လာတာကိုဗီဒီယိုလှမ်းရိုက်ထားလိုက်တာဖြစ်ပါတယ်လေရင်ကအပန်းဖြေပုခရောလေရင်ကွင်းတစ်ကိုစဉ်သက်စဉ်ဇန်နဝါရီလ16ရက်နေ့တနင်္ဂနွေနေ့မှာတောင်ကြားကိုပြက်ကြတာဖြစ်ပါတယ်ခီးတဲ့နဲ့လေရင်အမှုရန်စုစုပေါင်း82ဦးလိုက်ပါပြီးတော့ပြန်တန်းချိန်နိုင်ဝတ်တောင်မကြတဲ့လေရင်ကလေရင်ကွင်းနဲ့တမိုင်နာမဝေးတော့တဲ့နေရာမှာပြက်ကျပြီးတော့လင်းပေါ်ပါလာသူတွေအားလုံးသေဆုံးတယ်လို့လည်းယူဆရတာပါစုစုပေါင်းလေရင်ခီးပြန်တန်းချိန်28မိနစ်ပဲဖြစ်ပြီးတော့ပြက်ကျတဲ့အကြောင်းရင်းကိုကနဦးမှမသိရဘဲနဲ့လေရင်ကရုတ်တရက်လိမ့်ပြီးတော့ထိုးကျသွားတယ်လို့ဗီဒီယိုရိုက်ထားလိုက်သူကပြောပါတယ
်
ဒါကတော့လေရင်မစင်းငယ်လေးလေရင်မပြတ်ကြခင်စက္ကန့်ပိုင်းလေးမှာလေမော်ကလှမ်းမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။ဒီနေပေါ်နိုင်ငံမှာဇန်နဝါရီလ16ရက်နေ့ပြတ်ကြတဲ့လေရင်မှာလိုက်ပါတိတ်ဆုံးသွားတဲ့အိန္ဒိယနိုင်ငံသား9ဦးရဲ့ကတဦးဖြစ်တဲ့ဆိုနုဂျစ်ဝါလ်လေရင်အစင်းမြင်ကွင်းကိုဗီဒီယိုရိုက်ဓာတ်ရိုက်ထုတ်လွှင့်နေခဲ့တာပါ။လေရင်ပြတ်မကြခင်လေကနေရုတ်တရက်လေရင်ပြတ်ကြသွားတဲ့အချိန်ထိလေရင်တွင်းမိုင်းမြင်ကွင်းကိုဗီဒီယိုမှာတွင်းနိုင်ပါတယ်။လေရင်ပြတ်ကြချိန်မြင်ကွင်းတွေကအထူးစိတ်ထိခိုက်စရာရှိတာမို့မပြတာပဲဖြတ်တောက်ထုတ်ထားရပါတယ်။လေရင်မော်လိုက်ပါတည်ဆုံသွားသူတို့ဗီဒီယိုရိုက်ပြီးတော့လူမှုကွန်ရက်မှာဓာတ်ရိုက်ထုတ်လွှင့်နေကြတာပါ။ဒီဗီဒီယိုကိုရိုက်ကူးသူကလေရင်ပြတ်တန်းချိန်မှာအင်တာနက်ဘလို့ချိတ်ဆက်ထားလို့ရလဲဆိုတာမသိနိုင်ပေမဲ့သူဓာတ်ရိုက်ထုတ်လွှင့်နေတာကိုဆွေမျိုးမိတ်ဆွေတွေအန်အော်မင်တက်တွေ့ခဲ့ရပါတယ်။သူရဲ့ဖခင်ကတော့ဒီဗီဒီယိုကိုလုံးဝမကြည့်နိုင်တော့အောင်စိတ်ထိခိုက်နေပါတယ်။အစပိုင်းမှာမြေပြင်မြင်ကွင်းတွေနောက်သူ့ရဲ့မျက်နှာနဲ့လေရင်အတွင်းပိုင်းကိုတွေ့ရပါတယ်။ဒီနောက်စက္ကန့်ပိုင်းအတွင်းမှာပဲမြင်ကွင်းတွေလဲသွားပြီးတော့လေရင်ပြတ်ကျသွားခဲ့တာပါ။လေရင်ပြတ်ကျတဲ့နေ့ကရာသီဥတုကကောင်းမွန်ပြီးတော့တတရရရှိနေတာကိုလည်းဗီဒီယိုမှာတွေ့နိုင်ပါတယ်။ဒီကျက်နဂါရဲ့ခြေတော်ဟာအုတ်ခဲတခဲလောက်ထူပါတယ်။ဒီလိုမျိုးအေယာမခြေရောက်ကြီးတွေရှိတဲ့ကြက်တကောင်ကိုဒေါ်လာ2000လောက်ထိဈေးရရှိနိုင်တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်နေကကြက်ချံတစ်ချံမှာခြေရောက်တွေအကြီးကြီးနဲ့ကြက်တွေအကောင်2000လောက်မွေးထားပြီးတော့ကြက်နဂါးလို့ခေါ်တဲ့ဒီကြက်တွေကအခုလိုနှစ်တစ်ခုကာလမှာအထူးအဝယ်လိုက်ပါတယ်။ဒေသအစွဲပြုပြီးတော့ဒွန်းထောင်လို့ခေါ်တဲ့ဒီကြက်မျိုးကဗီယက်နမ်မြောက်ပိုင်းကထူးခြားတဲ့ကြက်မျိုးစိတ်ဖြစ်ပြီးတော့အထူးသဖြင့်အခုလိုလူနာညူရီယာနှစ်တစ်ခုချိန်မှာဒီကြက်တွေကိုချမ်းသာတဲ့လူတွေကပတ်စံအများကြီးပြီးပြီးတော့ဝယ်စားတတ်ကြတာပါ။ကြက်ချံပိုင်ရှင် Leven High ကတော့
Captain ကိုလောလာဈာချိညက်အဲကောသေးကွန်က
ဒီကြက်တွေကိုစားလို့မဝစေပါဘူး။အထူးသဖြင့်ခြေရောက်တွေမှာကိုလိုဂျင်တွေအများကြီးပါလို့အမျိုးသမီးတွေတက်ကောင်းအောင်ကောင်းပါသေးတယ်လို့ပြောသွားပါရစ်။ဒွန်းတောင်ကြက်တကောင်ကို10ကီလိုဂရမ်ထိလေးနိုင်ပြီးတော့သူ့ထဲမှာအစီရီလည်းသိပ်ပြီးမပါဘူးလို့ဆိုပါရစ်။ဗီယက်နမ်နိုင်ငံနှစ်တကူမှာစက်သားဟင်းရာကိုအရသာရှိအောင်ချက်ပြုတ်ပြင်ဆင်ပြီးတော့တခုတ်တရသုံးဆောင်တက်ကြပါရစ်။စက်သားရဲ့အရသာကသူ့ကိုကြွေးတဲ့ပြောင်းတဲ့ဆံပေါ်မှာအဓိကမူတည်ရဲ့လို့ကြက်ချံပိုင်ရှင်ကပြောပါရစ်။ည
က်လာထေဇန်နွေလောဟွန်းကျန်နစက်တော့ဟွန်း càng ngày chân nó sẽ càng to
ချက်ကိုအချိန်ကြာကြာပို့ပြီးတော့မွေးထားလေကြက်ခြေတော့ကပိုတုပ်လေပါ။ကြက်လေးချိန်ပိုစီလာတာနဲ့အမျှစက်သားရဲ့အရေးသွေးနဲ့အချိန်ကလည်းပို့ပြီးတော့တက်လာပါရစ်။အသားကလည်းပို့ပြီးတော့ဝါရပြီးတော့စားလို့ကောင်းပါတယ်လို့ပြောပါရစ်။ဗီယက်နမ်နိုင်ငံမှာဒီကြက်တွေရဲ့အစင်းသဏ္ဍာန်ကိုလည်းလူတွေသဘောကျနှစ်ချိုက်ကြပြီးတော့သူတို့အတွက်အလှမောင်ပဲပြိုင်ပွဲတွေလည်းကျင်းပပေးတတ်ပါတယ်။ဇပြည့်ချန်ရှင်ဘဲတမရော်နဲ့မိတ်ဆက်ပေးကြပါတယ်။ဒီဘဲလေးတွေကဇပြည့်ပိုင်ချန်ဝင်တန်းဘဲတပ်သားတွေပါ
။ We call in the soldiers of the vineyards.
သူတို့ကိုဇပြစ်ချံတွေရဲ့စစ်သားတွေလို့ခေါ်ပါတယ်ဆိုပြီးတော့ဇပြစ်ချံတာဝန်ခံကပြောပြသွားတာပါတောင်အာဖရိကနိုင်ငံရဲ့ဇပြစ်ဝိုင်အရက်ချက်တဲ့ Stellenbosch မြို့လေးမှာပိုးကောင်တွေမကြအောင်လို့ဘဲတပ်ဖွဲ့ကလှုပ်ဆောင်ပေးနေတာဖြစ်ပါတယ်ချံကိုပိုးမွှားရှင်းပေးတဲ့အပြင်တန်းစီပြီးတော့စစ်ချီလိုညီညီညာညာလမ်းလျှောက်ကြတဲ့ဒီဘဲတပ်ဖွဲ့ကိုဇပြစ်ချံလာလေတဲ့ဧည့်သည်တွေလည်းအထူးသဘောကျပါတယ်တပ်ဖွဲ့ဝင်900ပါဝင်တဲ့အိန္ဒိယအပြည်အသံဘဲတပ်မတော်ကချံထဲကခီးတွေကိုကြိုက်ပါတယ်သူတို့ကတာမန်ဘဲတွေနဲ့မတူဘဲနဲ့လမ်းကိုတဲတဲလျှောက်တက်ကိုခန္ဓာမတ်မတ်နဲ့လေတိုင်းလဲရှိတဲ့အတွက်ကျူရီကောက်စားဖို့လည်းအဆင်ပြေစေတာပါဒီဘဲလေးတွေကလေ့ကျင့်ပေးရတာလဲလွယ်ညနေဆိုရင်အစာထားပေးတဲ့နေရာကိုပြန်လာတတ်ပြီးတော့သူတို့မစင်ကရပြည့်ချံအတွက်မြေဩဇာလည်းဖြစ်စေပါတယ်စပိန်နိုင်ငံရှေ့မြောက်ပိုင်းကက်စတီလာအီလီယွန်ဒေသကမိခွင်းဖြစ်ကြုံမြင်းစီးပွဲတော်ဖြစ်ပါတယ်ဒရိတ်ဆန်တွေကိုစောင့်ရှောက်တက်တဲ့ဖုံတော်ကြီးစိတ်အန်တိုနီနဲ့မရောက်ခင်နှစ်စဉ်ဇန်နဝါရီလ16ရက်နေ့မှာမိခွင်းဖြတ်မြင်းစီးပွဲတော်ကိုကျင်းပတတ်ပါတယ်။18ရာစုကလေးကကျင်းပလာတဲ့ရိုးရာပွဲတော်ဖြစ်ပြီးတော့ဒေသခံတွေအလေးထားပြီးတော့အရွယ်ဆုံးပါဝင်ပြီးတော့ဆင်နွှဲကြတာပါ။ Last Luminarious ပွဲတော်ကျင်းပနေလို့ရွာလန်းတခြားမိခိုးလုံးတွေအပြည့်နဲ့ဖြစ်နေပါတယ်။ Mayor Domo လို့ခေါ်တဲ့မြင်းသမားတွေကမိဘုံတွေနာကန့်နိုင်သမျှကတချို့ကလည်းမိဘုံကိုကြော်ဖြတ်ပြီးတော့မြင်းစီးကြပါတယ်။လိုက်ဟုတ်ထွက်နေတဲ့မိခုံငွေတွေတိုင်းချုံခံရရင်အညစ်အကြေးတွေတန့်စင်ပေးသလိုဖြစ်ပြီးတော့မြင်းတွေကိုဒီတစ်နှစ်အတွက်အကာအကွယ်ပေးတယ်လို့အယူဆရှိပါတယ်။မိဘုံ20လောက်ဖိုးထားပြီးတော့မြင်းကောင်ရေ120လောက်ပါဝင်ဆင်နွှဲပါတယ်။ဒီလိုမျိုးမြင်းတွေကိုရောဂါပိုးကင်းဝေးစေတယ်လို့ယူဆတဲ့ဒီပွဲတော်အတွက်ရွာရှိလူကုန်ပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့ပါဝင်ပြီးတော့ဆင်နွှဲကြပါတယ်။
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကြောတင်ဆက်ပေးခဲ့တာပါအခုတော့မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ကဘာကျော်ရဲ့ဂျပန်သားတွေအကြောင်းပြောပြပေးထားပါတယ်ကဘာတုံမောနာမည်ကျော်စပိုမှုတွေကြားမှာဂျပန်သားတွေကမရှိမဖြစ်မိဖို့ကြောင့်သုံးပစ္စည်းတွေဖြစ်နေပါတယ်လိုချင်တဲ့အတိုင်းအတိအကျလှိဖြတ်ပေးနိုင်တဲ့လက်ရမြောက်ဂျပန်သားတွေဘယ်လိုလုပ်တယ်လဲဆိုတာမဆုမျက်မှွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်မှာတွားလည်လာကြရအောင်ပါ
ဂျပန်နိုင်ငံအလဲပိုင်းဂိဖုခရိုင်ထဲကဆဲကီမြို့လေးဟာအရည်သွေးကောင်းတဲ့ဓာတ်တွေထွက်တဲ့မြို့လို့ကြော်ကြားပါရယ်ဆဲကီမြို့မှာလွန်ခဲ့တဲ့နှစ်ပေါင်း800နီးပါးလောက်ထဲကဓာတ်လုပ်ငန်းတွေလုပ်ကိုင်နေကြတာပါ14ရာစုလယ်ပိုင်းကနေ16ရာစုနှောင်းပိုင်းလောက်အထိဆဲကီမြို့မှာတရှိလုပ်ငန်းလုပ်သူ300ကျော်ရှိခဲ့တာပါအဲ့ဒီထဲကဓာတ်လုံနီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာတရှိလုပ်နီးတွေကိုအစစ်စစ်လက်ဆင့်ကမ်းလာခဲ့တာဒီနေ့အထိဖြစ်ပါရယ်ဂျပန်နိုင်ငံမှာဆာမူရိုင်းတွေကိုဆာမူရိုင်းတရှိတွေဆွန့်လွတ်ဖို့1886ခုနှစ်မှာအမိန့်ထုတ်ခဲ့ပြီးတဲ့နောက်တရှိလုပ်ငန်းတွေတန့်သွားခဲ့ပေမဲ့ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာအိတ်ဆောင်ဓာတ်တွေကိုဆဲကီမြို့ကဓာတ်လုပ်ငန်းတွေပြန်လည်ထုတ်လုပ်ခဲ့ကြပါတယ်ဒီကနေ့ခေတ်မှာတော့ဆဲကီမြို့ဟာအရည်အသွေးကောင်းမိဖို့ကြောင့်တုံးဂျပန်ဓာတ်တွေထွက်တဲ့မြို့အဖြစ်နဲ့ကြော်ကြားပါတယ်နှစ်ပေါင်းရာချီတဲကဓာတ်လုံနီးတွေအတိုင်းထက်မြတဲ့ဓာတ်တွေကိုလက်ရမြောက်လှုပ်ထားတာကြောင့်ကဘာတဝမ်းကနမဲကျော်စဖိုးမှုကြီးတွေဆိုရင်ဆဲကီမြို့ကဓာတ်တွေကိုတကူးတကမှာဝယ်နေကြတာပါသူမတူအောင်ဓာတ်တစ်ချောင်းဖြစ်အောင်ကျွမ်းကျင်သူတွေကလက်နဲ့အချောတက်လုပ်ကြရတယ်လို့ဆဲကီမြို့ကဆူမီကာမဓာတ်လုပ်ငန်းအကြီးအကဲကရှင်းပြပါတယ
်だから機械だけではどうしてもできない分
だけどဓာတ်တစ်ချောင်းဖြစ်အောင်လုပ်တဲ့အခါဆက်တွေနဲ့လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်လိုချင်တဲ့အတိုင်းအတိအကျဖြစ်အောင်လက်နဲ့အသေးချာလုပ်ရပါတယ်ဓာတ်လုံနီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာလက်မှုပညာပေါင်းစပ်ထားတဲ့လက်ရာတွေကြောင့်တကမ္ဘာလုံးမှာဂျပန်ဓာတ်ဆိုပြီးတော့နာမည်ကြီးအသိမှတ်ပြုခံရတာလို့ကျွန်တော်ထင်ပါတယ
်ဓာတ်လုံတဲ့နေရာမှာလိုတဲ့တန်တပ်ပါဝင်နေတဲ့သဲတွေသဘာဝတန့်စင်ရေတွေမိသွေးကောင်းတွေဆဲကိမျိုးမှာပေါများတာကြောင့်လည်းအရည်သွေးကောင်းတဲ့ဓာတ်တွေကိုထုတ်လုပ်နိုင်တာဖြစ်ပါတယ်ဓာတ်တစ်ချောင်းဖြစ်အောင်အသေးအချာဂရုတစိုက်အချိန်ပေးလုပ်ကြတာဖြစ်လို့အမှားနဲ့ရောင်းအားမမျှဘူးဖြစ်နေပါတယ်ဆူမီကာမဓာတ်လုံကမ်းမဆိုရင်ဓာတ်မှာဝယ်တဲ့ပမာဏကိုပြည့်မြင်အောင်တော့မရောက်နိုင်ခဲ့ဘူးလို့ပြောပါတယ
်။結果的にほぼ全ての国で需要が
ဓာတ်ရမှာယူကြတဲ့ပမာဏကကိုဗစ်ကပ်ရောဂါမဖြစ်ခင်ကတည်းကနိုင်ငံအားလုံးမှာပိုများလာတာတွေ့ရပါတယ
်။ဆူမီကာမဓာတ်လုံငန်းကရေသွေးကောင်းမိဖို့ကြောင့်တုံးဓာတ်တွေကိုနိုင်ငံပေါင်း90ကျော်ကိုတင်ပို့ရောင်းချနေရပါတယ်။မိဖို့ကြောင့်တုံးဓာတ်တစ်လက်ကိုဒေါ်လာ200 300အထိဈေးကြီးပေမဲ့ဓာတ်ကောင်းလိုချင်သူတွေကတော့တကူးတကကိုမှာပြီးဝဲနေကြတာပါ2021ခုနှစ်မှာမိဖို့ချောင်းသုံးဓာတ်တွေကက်ကြီးတွေအယောင်ကစံချိန်တင်အောင်လို့ဒေါ်လာတန်း90ကျော်ခဲ့တယ်လို့ဂျပန်နိုင်ငံအကောက်ခွန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်ဂျပန်ဓာတ်တွေကကမ္ဘာတဝန်းကနာမည်ကြီးမိဖို့ချောင်းတွေမှာမရှိမဖြစ်လိုတဲ့ပစ္စည်းတွေလို့ဖြစ်နေတယ်လို့ပြည်သစ်စဖို့မူကြီးအော်လီဗီယေကပြောပါတယ်တိုကီယိုမြို့မှာဖွင့်ထားတဲ့သူ့ရဲ့စားတောက်ဆိုင်ကအကောင်ဆုံးမစ်ရှလန်စတာအတိအမှတ်ပြုဆုတွေကို2014နဲ့2022ခုနှစ်တွေတုန်းကရရှိထားပါတယ
်la fabrication déjà du couteau au Japon
ဂျပန်တွေဓာတ်လုပ်တာကတော့နည်းပညာလက်ရာတစ်ခုကိုဖန်တီးတဲ့အတိုင်းသိက်ကိုလက်ရာမြောက်ပါတယ
် voilà ils sont des couteaux très solides parce que ça fait quand même plus de 22
ဂျပန်ဓာတ်တွေကသိက်ကိုခံခန့်ပါတယ်ကျွန်တော်ဂျပန်မှာနေတာ22နှစ်ရှိပါပြီလွန်ခဲ့တဲ့22နှစ်ကတည်းကဂျပန်ဓာတ်တွေကိုသုံးလာခဲ့တာပါသူတို့ကိုအသေးချာထိန်းသိမ်းထားရင်အကြကြီးခံပါတယ်
ပြင်သစ်နိုင်ငံကပြင်သစ်စပ်ဖို့မှုတွေအများကြီးဂျပန်ကိုတကူးတကလာပြီးဂျပန်ဓာတ်တွေဝယ်နေကြတယ်လို့လည်းသူကပြောပါတယ်။တချို့ဆိုရင်စားတောက်ဆိုင်တစ်ခုလုံးကမိဖို့ဆောင်အတင်းတစ်ခုလုံးအတွက်လာပြီးတော့ဝယ်ကြပါတယ်တဲ့။ဓာတ်ကောင်းကောင်းတစ်လက်ကဟင်းချက်သူရဲ့အရေးအသွေးကိုတက်စေတယ်လို့လည်းသူကအခုလိုရှင်းပြပါတယ်
။ Bien sûr que c'est très important pour moi d'avoir des couteaux de qualité.des couteaux qui coupent bien sûr qui sont parfaitement bien affûtés tranchants
ကျွန်တော်တို့ကတော့တကယ်ရည်သွေးကောင်းတဲ့ဓာတ်ဖြစ်ဖို့တိတ်ကိုရည်ကြည့်ပါတယ်ဓာတ်ကောင်းမှကောင်းကောင်းလှိဖြတ်လို့ရမှာပါဂျပန်ဓာတ်တွေကတိတ်ထတဲ့အတွက်လိုတဲ့အတိုင်းအတိအကျလှိချွတ်နိုင်ပါတယ်ဓာတ်တွေကိုအသေးချာသွေးပြီးတော့ထိန်းသိမ်းနိုင်လေသုံးလို့ပိုကောင်းလေဖြစ်ပါတယ်ဟင်းချက်တဲ့နေရာမှာဓာတ်ကောင်းကောင်းရှိဖို့တိတ်ကိုရည်ကြည့်ပါတယ်ဒါမှလှိချွတ်ပြင်ဆင်တဲ့အခါမှာအချိန်မကုန်မှဖြစ်ပါတယ
်ဟင်းချက်သူတွေကဂျပန်ဓာတ်တွေရဲ့ထက်မြမှုကပြောစမှတ်ပြုအောင်ကိုကောင်းတာမှုကြော်ကြားနေတာဖြစ်ပါတယ်။စဖို့မှုတယောက်အတွက်ဓာတ်ကောင်းကောင်းတစ်ချောင်းမရှိမဖြစ်လိုတာကိုလည်းစဖို့မှုကြီးအော်လီဗီယေကအခုလိုပြောပါတယ်
။ ça c'est un couteau qu'on peut utiliser pour plusieurs choses. On peut l'utiliser pour
ဒီဓာတ်ချောင်းဆိုရင်အမျိုးအစုံကိုသုံးလို့ရပါတယ်အသားတွေကအကြောမြင်တွေကိုဖယ်ထုတ်တဲ့နေရာမှာသုံးနိုင်တယ်လို့ငါးအသားလှော်တဲ့နေရာမှာလည်းသုံးနိုင်ပါတယ
်နိုင်ငံကကစဖို့မှုတွေကြားမှာဂျာမနီနိုင်ငံထုတ်စဖီလိန်ဓာတ်တွေကအရင်ကလွှမ်းမိုးထားခဲ့တာပါအဲ့ဒီဓာတ်တွေလောက်ထုတ်လို့အာမကောင်းခဲ့တာနဲ့ဈေးကြီးတာကြောင့်မှဂျပန်ဓာတ်တွေတိတ်ခင်မစားခဲ့ပါဘူးအခုလက်ရှိမှာတော့ဂျပန်ဓာတ်တွေကဈေးကြီးပေမဲ့သူ့ရဲ့အရေးအသွေးကိုတည်သူများလာတာကြောင့်ရောင်းအားကောင်းနေတာဖြစ်တယ်လို့တိုကျိုမြို့တော်ကဓာတ်ဆိုင်ပိုင်ရှင်ကပြောပြပါတယ်
အရေးအသွေးရပြောမယ်ဆိုရင်တော့ကမ္ဘာမှာဂျပန်ဓာတ်တွေကအကောင်းဆုံးလို့ကျွန်တော်ယုံကြည်ပါတယ်။လွန်ခဲ့တဲ့စနစ်ကျော်လောက်မှစပြီးတော့ဂျပန်ဓာတ်တွေရဲ့အရေးအသွေးကိုကမ္ဘာကတဖြည်းဖြည်းသိလာကြပါတယ်
။ကမ္ဘာတဝန်းမှာဂျပန်ယဉ်ကျေးမှုနဲ့ဆူရှိလိုဂျပန်အစားအသောက်တွေလူသိများရေပန်းစားလာတာကလည်းဂျပန်ဓာတ်တွေကိုကြော်ကြားစေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကထင်ပါတယ်။
でそこに来てやっぱりこの10年ぐらいやっぱりこう日本のものだったりとか日本の料理
ロングレスニーラウトにジャパンアサタオねジャパンピシリポガバドワマアトを礼ピ提示ぷらじゃばれジ
ャパンダーあやんブラウ高んでれそういん辺鉄နိုင်ငံパリ妙ろまとゆえ彩怪とくこを輪けて4日ちょれが噴出နိုင်けれと言ってやばれ
使ってもらえばいいだけじゃなくてなぜこれがいいのか
とくそういんガバ今もとにじゃとりあと浸潤ねたいな苗たてぽ苗らばびဒါကြောင့်မလို့အလွှာစုံကလူတိုင်းကိုဂျပန်ဓာတ်တွေသုံးကြည့်စေချင်ပါတယ်။ဂျပန်ဓာတ်တွေသုံးတဲ့အခါမှာလဲဘာကြောင့်ဒီဓာတ်တွေကကောင်းတယ်လဲ။ဓာတ်တစ်ချောင်းဖြစ်အောင်ဘလောက်အနုစိတ်အသေးစိတ်ဂူးဆိုင်ပြီးတော့လုပ်ထားလဲဆိုတဲ့နောက်ခံအကြောင်းကိုပါထည့်ပြီးတော့စဉ်းစားစေချင်ပါတယ
်။ဂျပန်နိုင်ငံလုံးမိဖို့ကြောင့်သုံးဓာတ်တွေပေါ်မှာလှိုင်းထွန်းပုံတွေဖြစ်နေအောင်လှုပ်ထားကြလေးရှိပါတယ်။ဆာမူရိုက်ဓာတ်တွေပေါ်မှာမြင်တွေ့ရတဲ့အတိုင်းဂျပန်ရိုးရာဓာတ်သွားပုံစံမျိုးဖြစ်အောင်လို့အသေးချာဖန်တီးထားကြတာဖြစ်ပါတယ်။ဆူမီကာမဓာတ်တွေပေါ်မှာဆိုရင်အရာမတူတဲ့လှိုင်းနှစ်ခုဖြစ်နေအောင်လှုပ်ထားတာပါဓာတ်လုတ်တွေကိုတိုင်းနှစ်ပေါင်းရာနဲ့ချီတွေကအစင်အလာကိုထိမ့်ပြီးတော့ပညာသားပါပါလှုပ်ထားတဲ့ဂျပန်ဓာတ်တွေကတံပိုးများပေမဲ့နိုင်ငံတကာကဝယ်ခြင်းသူတွေကြားမှာရေပန်းစားနေပါတယ်ရှင်ကျွန်မစုမြတ်မော်ပါ
ကဘာကျော်ရဲ့ဂျပန်သားတွေကြောင်းမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလခီးသွအစီအစဉ်မှာနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့မတ်ညွန်ညွန်လင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းနားဆင်ရအောင်ပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပြောင်းလဲတစ်ခုခုဖြစ်တိုင်းအင်းနီးချင်းထိုင်းနိုင်ငံဟာဒီဖြစ်စဉ်တမိုင်းနဲ့မှာတစိ့တစ်ပိုင်းဖြစ်ပါဝင်ခဲ့ပါတယ်အထူးသဖြင့်မြဝရီတဖက်ကမ်းမှာရှိတဲ့ထိုင်းနိုင်ငံကမဲဆောက်မြို့ကလေးကမြန်မာနိုင်ငံသားတွေအတွက်တကယ့်ကိုအရေးပါတဲ့မြို့လေးတစ်ခုဖြစ်ပါတယ်ဒီတစ်ပတ်မန်းညွန်ညွန်လင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာပြောပြထားတဲ့မဲဆောက်မြို့လေးအကြောင်းကြည့်ကြရအောင်ပ
မြန်မာနိုင်ငံရဲ့နိုင်ငံရေးစစ်ရေးနယ်စပ်စီးပွားရေးအကြောင်းပြောကြတဲ့အခါမဲဆောက်လို့ခေါ်တဲ့မြို့ကလေးကအဓိကကြတဲ့နေရာကပါတဲ့မြို့လေးတစ်မြို့ပါပဲ။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ကမ်းမှာရှိတဲ့မဲဆောက်မြို့ကလေးဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေ9နာရီလောက်ကားမောင်းပြီးသွားရတဲ့မြို့လေးပါ။မြန်မာပြည်တွင်းမှာခေတ်အဆက်ဆက်ဖြစ်ပွားခဲ့တဲ့အခုလဲဖြစ်ပွားနေဆဲဖြစ်တဲ့နိုင်ငံရေးစီရေးပဋိပက္ခတွေကြောင်းပြည်ပကိုထွက်ပြေးကြတဲ့အခါမြမပြည်သားတွေအများဆုံးရောင်းတက်တဲ့နေရာဖြစ်တယ်လို့ထိုင်းမှာအလုပ်လုပ်ဖို့တရားဝင်ပဲဖြစ်ဖြစ်တရားမဝင်နီလန်းပေါင်းစုံနဲ့ပဲဖြစ်ဖြစ်ရောက်တက်တဲ့ထိုင်းနိုင်ငံနယ်စပ်မြို့တွေထဲမှာမဲဆောက်မြို့ကလည်းအထင်ကြီးရနေရာတစ်ခုဖြစ်ပါတယ်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ဥက္ကဋ္ဌကုမူချိုကတော့မင်းဆောင်မှာနေထိုင်နေတာအနှစ်20ရှိနေပါပြီ
။အဲကျွန်တော်တို့ထိုင်းနိုင်ငံမှာ KIND ဒေသ89ခုရှိတယ်။အဲ KIND ဒေသ89ခုမှာထိုင်းရောက်မြန်မာတွေရဲ့မြန်မာမျိုးဒုတိယအများဆုံးမြန်မာမျိုးကမဲဆောက်ဖြစ်ပါတယ်။မဲဆောက်ကလက်ရှိအားဖြင့်မြန်မာ2,000လောက်ရှိတယ်။ထိုင်းက6,000 9,000 လောက်ပဲရှိတယ်။ဒါမဲဆောက်ဒေသရဲ့လူကြီးပေါ့နော်မဲဆောက်ကဒီတက်ပြည်နယ်မှာဒုတိယအကြီးဆုံးတက်ပြည်နယ်မှာဆိုတက်ခရိုင်ရယ်မဲဆောက်ခရိုင်ရယ်ခရိုင်တစ်ခုနော်တက်ပြည်နယ်ကကိုးမြို့နယ်ရှိတယ်အဲ့မှာအဲ့တော့မဲဆောက်ကစိတ်ယုံလို့ဆိုလဲ200ကျော်ရှိတယ်တရားဝင်စိတ်ယုံလို့ယုံအဲတရားဝင်နဲ့အိမ်ယုံဆိုတဲ့အိမ်မျိုးမှုလုပ်ငန်းတွေပေါ့ဖျောင်းတိုင်းအမွေတိုင်းဟလာအထယ်ချုပ်ဟလာဒီလူသုံးကုန်ပစ္စည်းတွေနော်အဲအဲ့ဒါမျိုးတွေလုပ်တဲ့ဟာတွေကကျွန်တော်တစ်ထောင်ကျော်ရှိတယ်ဘလူပဲဖြစ်ဖြစ်တော့နေစမ်းမြို့သုံးမြို့တွေမှာမဲဆောက်ကအကြီးဆုံးနဲ့မြန်မာအရေးအတွက်အများဆုံးထိုင်းနိုင်ငံရဲ့ကုန်သွယ်စီးပွားရေးနဲ့အပေါ်တန်းဆောင်တစ်ခုလုံးအားထားရတဲ့မြို့ပေါ့
တချင်ကဒေသခံထိုင်းနိုင်ငံသားတွေမြန်မာပြည်ကရွှေပြောင်းအလုပ်လုပ်ကင်ကြသူတွေနိုင်ငံရေးအခြေအနေကြောင့်တင်းရှောင်နေထိုင်ကြသူတွေမြန်မာပြည်ရင်းကနေဆက်တရားကိုဖျက်ပြီးဈေးဝယ်အလေလာကြသူတွေနဲ့ချက်ပြတ်မကြစီကားခဲ့တဲ့မဲဆောက်မြို့ဈေးကြီးဟာအခုချိန်မှာတော့ဈေးသွားဈေးလာတွေနဲ့ပါပြီးဈေးကလည်းတိတ်ပြီးစီကားမှုမရှိတာကိုတွေ့ရပါတယ်
မဲဆောက်ကနေဆက်ဈေးသားနဲ့နေဆက်ဈေးသားပြတဲ့မြန်မာပြည်ရဲ့အခြေအနေမကောင်းသေးရတော့ဒီဘက်မှာတော့ကျက်ခန့်နေမှာလို့စီပိုင်းနဲ့ပတ်သက
်အခုဆိုရင်နေလို့မရတော့လေတမလို့နေရဲ့နေရာဆိုလို့ရှင်အခုစစ်ဖြစ်နေတာအကုန်လုံးကိုယ့်ဝင်ကိုယ့်ရမြေအကုန်လုံးပြစ်ပြီးတော့ပြေးကြရတာလေတက်ဆုံပြေးကြရတာဆိုတော့မင်းမပြောတော့ဘူးအဲ့တော့ဒီညနိုင်ငံမှာအခုကကြုံမဲ့ဖြစ်ပါပဲဖြစ်ဆိုပြီးတော့လာစင်ပြေနေလို့စိတ်ချမ်းသာ
စီပွားရေးခက်ခဲတွေဒေသရင်းမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတင်းရှောင်ကြရတဲ့သူတွေလိုပဲနိုင်ငံတွင်းမှာ CDM လုပ်ပြီးတင်းရှောင်လာကြတဲ့သူတွေကတော့တာမန်ရွှေ့ပြောင်းအလုပ်သမားတွေထဲစားရေးနေရေးအခက်ခဲတွေရှိနေတာလို့ကိုမိုးချိုကပြောပြပါတယ်
ဒီ2021ဖေဖော်ဝါရီစကားစအာနာသိမ့်ပြီးနောက်ကတင်းရှောင်လာသူကတော့2000ဝန်းကျင်လောက်ရှိတယ်လို့ခန့်မှန်းသုံးသပ်လို့ရတာအဲ့တော့သူတို့တွေရဲ့ဘဝအနေအဆားကတော့သူတို့တွေကဟိုဒီမှာရှိနေတာထိုင်းနိုင်ငံမှာကဒီမြန်မာရွှေပြောင်းလူသားပဲဖြစ်ဖြစ်ရွှေပြောင်းလူသားမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ရွှေပြောင်းလူသားတွေအလုံချမ်းလောက်ရတာ hard work တွေလောက်ရတာမြန်မာနိုင်ငံကနေမနေ့တနေ့ကမှကျွန်တော်ပြီးခဲ့တဲ့နေ့ကမှရွှေပြောင်းလာကြတဲ့တင်းချောင်လာကြတဲ့စီရီယံသမားတွေနဲ့စီရီယံမိတ်ဆွေတွေနဲ့နိုင်ငံကြီးအရာတင်းချောင်လာတဲ့သူတွေကဒီထိုင်းမှာရှိတဲ့အလုံချမ်းနေနဲ့တဟစားတာမဖြစ်ဘူးအခြေအနေနဲ့အဝင်ဝင်ကြမဖြစ်ကြဘူး။ဒါကြောင့်မလို့မြန်မာနိုင်ငံကလာတဲ့စီရီယံမိတ်ဆွေများနဲ့နိုင်ငံကြီးကတိမ်းရှောင်လာတဲ့သူတွေကထိုင်းမှာရှိနေတဲ့လူမှုဘဝအခြေအနေနော်။နောက်စီးပွားရေးကုန်သွယ်ရေးအခြေအနေနဲ့အထွေထွေအခြေအနေနဲ့တဟဆလာလက်ရောညီတွေမဖြစ်ဘူး။ဒါကြောင့်သူတို့တည်ရင်ဝယ်အလုပ်လုပ်ဖို့အဆင်မပြေဘူးခဗျ။သူတို့ဘဝအနေအဆားတွေအဆင်မပြေဘူးခဗျ။
စပြေဒုက္ခတွေနိုင်ငံကြီးအရာတိတ်ဆောင်နေရသူတွေရွှေ့ပြောင်းအလုပ်သမားတွေတိမ့်နေချီရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကြောင်းနေအရွယ်ကလေးငယ်တွေလည်းပါကြတာမို့အခုဆိုရင်မဲဆောက်မျိုးနဲ့ပတ်ဝန်းကျင်အနီးအနားဒေသတွေမှာမြန်မာကလေးငယ်တွေအတွက်ထိုင်းပညာရေးဌာနကအတိအမှတ်ပြုပေးထားတဲ့စာသင်ကျောင်းပေါင်းကလည်း80နီးပါးလောက်ရှိနေပါပြီခရီးအမ်ဘာသာဝင်မြန်မာနိုင်ငံသားတွေရဲ့ဖျားရှိခိုးကြောင်းတွေကလည်း10ခုထဲမှနေရှိပါတယ်ခရီးယန်ဘာသာဝင်တွေလိုပဲဗုဒ္ဓဘာသာဝင်တွေကလည်းခက်ခဲမှုအမျိုးမျိုးပြင်းမှန်းစည်းရဲမှုအမျိုးမျိုးတွေကြာကမြမယဉ်ကျေးမှုတလေထုံးစံဘာသာရေးအခမ်းအနားနဲ့အလူတန်းတွေကိုတော့ရိုးရာမပြဲကျင်းပကြရင်သူတို့စုဆောင်ထားတဲ့ချွေးနေစာတွေကတတ်နိုင်သလောက်လှူဒန်းကြပြီးတော့သူတို့ရဲ့အနာဂတ်ဘဝတွေဖြောင့်ပြူးစေဖို့စုတောင်းမှုတွေပြုတာကိုတော့တွေ့မြင်ခဲ့ကြရတာပါရှင
်မင်းညိုလင်းတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးပြပြပေးမှာပါရှင
်စစ်ကောင်စီကစီစဉ်ထားတဲ့ထွေထွေရေကောက်ပွဲတွေဒီနေ့တွင်ကျင်းပဖြစ်မယ်ဆိုတာတတ်မပြောနိုင်သေးဘူးလို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်ရေကောက်ပွဲကအချင်းနဲ့အကြောင်းချက်အမျိုးမျိုးပေါ်မှာတည်နေပါတယ်လို့သူကဆိုပါတယ်ယူကရိန်းဘာတော့ယူကရိန်းဆိုအဖွဲ့တွေရာထူးတဲ့အပြောင်းအလဲတွေလှုပ်ဆောင်မလို့သမ္မတဗိုလိုနီမာဇယ်လန်စကီကဒီကနေ့ပြောဆိုပြီးမကြခင်မှာပဲအစ်မင့်ယူကရိန်းရာရှိတချို့ရာထူးကနှုတ်ထွက်သွားကြပါတယ်ယူကရိန်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးတာဝန်ယူထားတဲ့ဒုတိယကာယဝန်ကြီးဗီစက်စလပ်ယာပိုဖာလိုကရာထူးကနှုတ်ထွက်သွားပါတယ်ဂျာမန်လုပ်လီယိုပတ်တင်ကားတွေပို့ပေးတဲ့အခါအုံပြူနိုင်မှုအတွက်ပို့ဖို့အဆင်သင့်ဖြစ်နေတဲ့မိဖက်တိုင်းပြည်တွေကယူကရိန်းစစ်တပ်ကိုစတင်နေချင်းပေးလို့ရပြီလို့ဂျာမနီကာကွယ်ဝင်ကြီးကဒီနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်အဒီလိုတင်ကားတွေပို့ဖို့ဆုံးဖြတ်ချက်ကတော့မကြသေးပါဘူးပိုလန်နိုင်ငံကအဲ့ဒီတင်ကားတွေပို့ဖို့အတွက်ဂျာမနီရဲ့ခွင့်ပြုချက်ကိုတောင်းခံထားတယ်လို့ပိုလန်ကာကွယ်ဝင်ကြီးကဒီနေ့မှာပဲပြောလိုက်ပါတယ်ခင်ဗျာ
င်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ PGA Elio တို့ဖြစ်ပါတယ်တော်တော်ရှင်နေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းငင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.